怎么才来？我朋友比较好的是吗？要不今天要不 MMA GB Society 呢？不呢？要不你妈 Body Specialty Physician Group Alliance？那他说过 CME Activity 呢？不呢？高兴 Association 今天老妈妈去吧的。哎妈，然后就比如刘伟梅先生讲了，他当了女士。Tu ayo jawab lu consultant nutrition juga ba, now specialty in cahu pelajar rheumatology ba, tuan ni biar, now khususnya saya malu ye di cahu pelajar ni rheumatology ni pada dia mungkin ni u, ni ni barai, pihjau usen dia barai.
Ya lambi, di cahu ni, oh, ini lah.没事，比我了说，没事，咱们撸撸不呢？起码，没见他屋里地的靠地屋啦，比我表屋子，比我他屋，因为没事的，没那尼屋拉拉的，我姑奶对了，姑阿，哎，起码拉表大宝，奶奶爸爸说，后街后街撸来吧，不呢？起码 slide 一下，到了嘿，起码爸妈没跑拉宝子，哎，把 slide 嘛来没事不呢？啊，那发表嘛没得，哎，该当没我 informal 不 ，discussion 的保密不呢？อารมณ์แบบไล่มาดูจานอะไรวะจะมาเราวิดีโอทริชิ่งพิวอาร์ลีวิดีโอทริชิ่งตัวดับบี้อันนี้ทอดตัววิดีโอ95เดียทอดตัววิดีโอจะมาเทรนนิ่งของว่าไอ้มาเลยเอาใจอันนี้ซ่าของเนาะของช่วยเราบ้างเออพี่อ่ะคุณพี่อ่ะเลยสรุปไอ้กูไอ้ลูกก็ทราบอยู่เจเนฟิตเนี่ยนิวเนตเนี่ยมีอะไรลูกตัวบิดออกมาลูกเป็นยาเยาว์ตัว some stage มา allergy specialist ดูเรียบร้อยจะมาซีว่าอันนี้จะมาลูกไทยเนี่ยจะมาอะไรเอา develop ลูกเดี๋ยวคอร์บอลเลยคือตัวแต่เดี๋ยวตัวแต่บิดออกมาจีเดี๋ยวบอกเลยอะไรจะมา stage บอกเราดูเดียหาเจอเราเลยเราซื้อขายเยอะแยะรูมาตัวเราจะรู้ไม่รู้ไม่ชีวะรู้เด็กจะมาดูเงี้ยวันละบาทป่าเราจะมาoffer ไปเลยแต่ offer ไปเป็น patient อยู่ได้เด็กกว่าไอ้ที่ locality ก็ไอ้เส้นว่า locality อะ patient เนี่ยจีได้เด็กกว่าอีกอย่าง special interest นี่เนี่ยสับลีลาเด็กกว่า right college อะไร recognize เลยเด็กที่คือที่ specialty นักคู่กับที่เราได้มา where develop มาหกตัวเลยคือที่ตรงนี้เรา cardiologist ตัวคือ neurologist ตัวเคสอะไรมีอะไรอะไรเช่นอะไรพูดมาแล้วดีใจไหมชาเลยเราได้รู้ชาเลยชาเราทุกอย่างไหมเราในจามหดมมันเราเยอะกว่าเนาะมันดีกว่าก็กอลิกเชิงเชิงเลยจะมามาคนในยาวชีเลยบอกอีเดียที่จะคนในยาวชีเลยบอกตัวเราคุณมาทำมาไกลเนาะตัวที่ยามาเจอจะมาดีด่ารู้เช่นจะมาเคสจังไงตัวเซ็งยังไงอารมณ์อยู่น่าเสียชีเลยบอกเนาะว่าอะไรนี่ไม่เชื่อเนี่ยมีอะไรลุงชีเลยตัวเราอะไรอารมณ์ต้นเนี่ยอารมณ์มีบ่เนาะถ้าตัว common sense บ่เนาะเขาจะมาเรื่องในจามพ่อเนาะมันดีกว่าดาวาไปเลยตัวเราปีเดียวใช่ allergy ก็จะมาสาธิตตัวนู้นที่มาอารมณ์มันดีชีเราจะมาได้มาเทียงบ่เนาะเงี้ยจ้าบุราดิตัวซีฟูซาลูมาเตะเราจ้าบุเลยตัวเมรุบอยู่โคด้าซาลูตุยาเลยรู้เปล่าจ้าบุเลยดิถ้าอารมณ์ไปจ้าบุเลยดิจะมาโหยามาเตะชาติระบ่เนาะน่าวิวเฮฟีบาร์ว่าจะมาเราปีเดียวสปกันเนี่ยสาแพ้เลยดิสาแพ้บิดว่าเคสเดียวแต่ฟาร์มเอาตัวเกมมาตีเราอะจะมาเปลี่ยนแล้วมาช่วยผู้บริคุยเอาเราจะมากูได้พี่เนี่ยอารมณ์อยู่บ่เงี้ยเราอัสมาชีราบริยาตาอัลเลอร์จีเนี่ยมาป่าเราเองอัสมาเอ็กซิมาเอเอฟีบาเอนอตตัวยาไรนิติสก่อนเนาะโอเคเพื่อนไรนิติสปัจจุบันเลยอัสมาเอกุบ่เนาะอารมณ์อยู่สุโรจะมาบาริชีเลยสุโรคุมาการมีอาตุเพื่อดาฟูดอัลเลอร์จีคลีนเนาะอัลเลอร์จีเนียร์เลยอาร์ติเคเรียเรียนได้เลยอาร์ติเคเรียก็ที่เจเนปีเดียที่ชั้นชาลูเรียเราจีบอะไรเนี่ยวันออฟเราสุดดูจี recurrent chronic ที่วันมาดูมันจีเจมาจีได้ so อาร์ติเคเรียมา plus or minus อันนี้มาตัวชีวิต one group เนาะอะไร food allergy มาบาริชีเลยสุดที่มาละว่าเนี่ยเบียวว่า food allergy มาเนี่ย food ก็ประมาณเท่าไหร่Seafood, shellfish, zomo, no? So, shellfish, no? Ho.
Yeah,
Hello. ဟုတ်လားအဲ့ဒီမှာဘာပါလဲမသိဘူးဂျီးစ်ပါလို့ဒီမှာဟိုဖာမန်တေးရှင်းမှာပါမှာပေါ့နော်ဟိုကျွန်မလည်းကလေးဆရာအောင်ဆိုတော့ကလေးကဘီယာတော့တဲ့ကလေးတော့မရှိတော့လေမသိဘူးပေါ့လားဒါ interest တွေမဲ့လေးတော့ဒီမှာဟိုကြားလို့ရှိနေတယ်ဒါပြောကြည့်တာပေါ့လေ
why
allergy ရှိတယ် why allergy ရှိတယ
်ဟုတ်ဒီရဆိုရင်ဒီလူကြီးတောင်းတာကြားလာ
။အဲ့တော့သူကတောင်းတော့မတောင်းတော့ဘူး။ဟိုပါ allergy management ဒါပဲလေဟုတ်တယ်မလား။အဲ့ဒါစားလို့ရရင်မစားနဲ့လေ။ဟိုကိုရှိလာလာကြီးပြောတယ်မစားနဲ့ပေါ့နော်။ပြောလို့တော့လွယ်တာပေါ့။
မစားတော့မရှိတော့အဲ့ဒီမှာပြောနေပဲ peanut allergy အဲ့ဒီမှာပြန်မောက်တယ်နော
်။ပေါ်တယ်အဲ့ဒါကျမအမြဲပြော
တယ်။ဒီမှာတော့အဲ့လောက်မရှိဘ
ူး။ဟုတ်တယ်။အော်ဟုတ်ဟုတ်ဟုတ်တယ်ကျင်းရတဲ့ allergy ကျမလည်းအမြဲပြောတယ်ဟဲ့ငါတို့ကငယ်ရမြေပဲစားပြီးကြည်လာမြေပဲစီချက်ပြီးတော့အဲ့ဒါမှအကောင်းစားလို့စားလာတာပေါ့တစ်ခါမှလည်းမကြားဘူးပေါ့နော်သူတို့ကျမှမတည့်တာတွေကအများကြီးပြောချင်တာတော့သူတို့မှ common ဖြစ်တာ first common group က dairy products နွားနို့နဲ့မတည့်တာ cheese နွားနို့လောက်တာအကုန်ပါတယ်တော်တော် common ဖြစ်တာဒုတိယအားကနေ egg allergy ကျုပ်နဲ့မတည့်တော့ကဆိုယာပေါ့နော်ဆိုယာဆိုယာပါမယ်ခုနကဟို wheat ဂျုံ allergy ရှိမယ်ဟုတ်ဟိုခုနက tree nuts နဲ့ peanuts peanut က ground nuts နော်ဟိုအပြင်မဟုတ်နော်မြေကြီးရတာ tree nuts ကသူရဲ့ hazel nuts တို့ဒီဒီဟာတွေ what the chart ဒီ walnuts တို့အဲ့ဒီဟာတွေပေါ့နော် cashew nuts အားတွေအရင်ဖြစ်တယ်လေ tree nuts နဲ့one group နောက် sesame seed ပြောရရင်မဟုတ်ဘူးအကုန်သူတို့မတည့်ဘူးပယ်နီလေးမတည့်ဘူး green peas မတည့်ဘူးဟိုချစ်တမအစားတော့လေ corns ပြောင်းမှုမတည့်ဘူးအဲ့လိုမျိုးဟိုအဲ့လိုကလေးကြနည်းနည်းလောက်ရခက်တယ် limit ကြီးဖြစ်သွားတယ်ရှားတော့ရှားပါလေဒါပေမဲ့လည်းသူတို့ကဒီ fishing ကလည်းအရန်ရေးကြည့်တယ်လေအမေကလည်းဗာချက်မှမသိတော့ဘူးလေမောင်နှမ3ယောက်ရှိတယ်လေအဖေမင်းလည်း5ယောက်ဒီတယောက်ဟဲ့တော့သူတို့ဘယ်လိုလုပ်မလဲအဲ့ဒါတွေတော့တော်တော်လေးတော့ပြဿနာရှိတယ်ပုံမှန်တော့ dietitian တော့ရှိတာပေါ့နော် dietitian ကလည်းလည်းခူတာပေါ့ဘလူဟာဝဲဘလူချက်ပေါ့နော်ဟို recipe book တွေမှာရှိတာပေါ့နော်အဲ့လိုမျိုးဆိုတော့ဒါ food allergy အဲပြီးတော့ဖြစ်မယ် eczema atopic eczema အရင်ပေါ်တယ်ဒီမှာလဲရှင့်ရှင့်မှာပါကလေးမှာနော်ဟို credit card တို့ and credit card တို့ဟောဟောပုံမှန်ဒီကလုံးဖြစ်တဲ့ eczema တို့တော့ပေါ်တယ်ဆိုတော့allergy march ဆိုတာသိရမလား allergy march march တော့အချစ်တဲ့လေပိုဒီ four group ဖြစ်မလား allergy မှာ food allergy ရယ် eczema ရယ် asthma ရယ် hay fever rhinitis four group ရှိတာဟုတ်သူကအသက်အရွယ်နဲ့ light ဖြစ်တာလေဟိုဆက်စားခြင်းမှာဖြစ်တာပုံမှန်ဖြစ်တာတရားလို့ဆိုတယ်6လမှာ winning period မှာဘာလို့တောက်တယ်အဲ့ဒါတော့ဘာလို့ပုံမှန်ဖြစ်မလားဘာလို့အဲ့မှာစားပြီးပြီးသူကလာကြာစားဖြစ်အဲ့ချိန်မှာ more or less same time မှာပဲဒီမာလေးရတယ်ပေါ့ပေါ်လိုက်နည်းနည်းလေးနှစ်နှစ်ကျော်သုံးနှစ်တော့ကျရင် chest symptom ပြလာတယ် asthma ဖြစ်လာတယ်ဖြစ်လာပြီးတော့မှသူ9နှစ်10နှစ်12နှစ်လောက်ကျရင် hay fever symptom ပေါ်လာတယ်ဆိုတော့အဲ့မှာဟိုရှိရ Lancet မှာဒီ article တစ်ခုရှိရ graph တွေနဲ့တော်တော်ကောင်းတယ်သူရဲ့ age နဲ့ allergy emerging allergy နဲ့အဲ့လိုလေပြထားတယ်ဒီမှာ slide ကမပါလားပြရစရာမရှိဖြစ်နေဆိုတော့ဒီအသက်အရွယ်နဲ့လိုက်ပြီးတော့မှ allergy ကပေါ်လာတာပေါ့နော်အဲ four group ကဒါပေသည့်လေကန်ဆိုးတဲ့ကလေးကြတော့အကုန်ရှိရတယ်ပြင်မလားအစားကလည်းမတည့်လာအဈေးမကလည်းကြောက်ချင်မှပြောင်းမယ်ပြီး asthma လည်းဖြစ်လာတယ်ဟိုခုနကဖြစ်ပါလားဗျာတချို့ကလေးကတော့ဒီချိန်မှတစ်ခုဖြစ်တယ် food allergy နဲ့စားလိုက်ပြီးတော့မှ10တနည်းနည်းလောက်ကြလို့ရှိရင် food allergy ကမဖြစ်တော့ဘူးသူက tolerate ဖြစ်သွားစားနိုင်တော့ပြီးတော့မှဒီပင်ဟာပေါ်လာမယ်နောက်ပိုင်းက asthma ပေါ်လာ asthma ပြောက်သွားပြီးမှ hay fever ပေါ်လာအဲ့လိုလည်းရှိတယ်ဆိုတော့တချို့က one for disease at one point ပေါ့နော်အဲ့လိုမျိုးရှိတယ်ဆိုတော့food allergy နဲ့ food intolerance အဲ့ဒါကိုကွဲလာမယ် intolerance sorryအာလေ confusing ပေါ့နော် confuse အရင်ဖြစ်တယ်ပေါ့နော်ကိုတွေဟိုတုံးတဲ့လူတွေကလည်းဟို interchangeable ဟိုခေါ်တာပေါ့နော်ဆိုတာလေရောပြီးတုံးကြတော့ဘာလို့ဆိုမှမသိအမြဲတမ်းအဲ့ဒါရှင်းပြရတယ်မိဘကလည်းအမြဲရှင်းပြရတယ်သူကတော့ဟိုကပြောလိုက်တယ်အဲ့ဒါမဟုတ်ဘူးလားအဲ့ဒါအမြဲပြောတယ်ပေါ့နော်ဟိုကျမတို့လောက်ကတော့ဟိုစာ allergy လို့ကျမတို့တုံးလို့ရှိရင် ဟုတ်ကဲ့ဟိုပါပေါ့ဒီဒီအဖေမရတော့ဘယ်သိပါမလဲကိုကတော့သိတာပေါ့နော်ဒီဒီ immune mechanism ပါတယ်ပေါ့ IgE ပေါ့ immunoglobulin E ပေါ့ IgE mediated reaction ဆိုရင်ကိုက generally allergy လို့သုံးလိုက်နော် intolerance ကြတော့ non IgE mediated အခြားသော immune mechanism ရှိတယ်အဲ့ဒါလည်းလျှောက်ပြီးတယ်သိကြရလားမလို့ပါဘူးပြောတော့လေဆိုတော့အဲ့တော့ intolerance ကိုခေါ်တယ်ยากครับโหก้าวมาแล้วไม่ดีโหคุณน่ะเนี่ยจองๆๆเลยอ่ะโห intolerance กับ non IgE mediated ปอนเนาะไอ้တော့ไอ้นักคู่มาคลินหอบีคลินิคอลลี่อ่ะแหละกวยတယ်ပေါ့เนาะทีนี้ allergy ရဲ့ presentation อ่ะอ๋อบาริเลยสอตีล่ะตีมาบาริပြောပြပါဆိုတော့ rush ပေါ့มั้ยโอเคโอเคฟีเวอร์ก็อินเฟคชั่นဝင်လို့ဖြစ်လိမ့်မယ်ဟိုဖီဗာတော့မပါဘူးအဲ့ဒါကပြင်လို့ရောက်ခဲ့ဟို severity ပေါ့နော် severe ဖြစ်တဲ့ case မှာဆွဲလဲမှာပါလာတာပေါ့နော်ဟုတ်ဟုတ်ဆိုတော့ဟို anaphylaxis ဒါ severe ဖြစ်ရင် anaphylaxis anaphylaxis ကလည်း definition ရှိသေးတယ်လေ what is anaphylaxis for ဘယ်လို define လုပ်လဲပေါ့ clinically breathing hold ဂျမနားလဲဂျမလေးမှတ်ရလွယ်အောင်လို့လေအများနဲ့ ABC ပဲမှတ်ထားတယ် ABC ဟို resuscitation လုပ်ရင် ABC လောက်ရမလား airway breathing circulation လေးအဲ့ဒါသုံးခုပဲမြန်မှတ်ထားတယ်ဆိုတော့ A airway ပါတယ်လေ airway ပါတယ်ဆိုဒီမှာ swelling ရတယ် swelling ရတာ strider ရတယ်လေဆိုတော့အဲ့ဒါ one group breathing wheezy chest wheeze ပေါ့နော် tight chestCR circulation ဆိုတော့ pressure တွေကြားတယ်ချော်ရင
်ပြင်လဲကြားတယ်
ဖြူဖြောတယ်ထွေးတွေပဲပြန်တယ်เนาะဆက် ABC သူကပြောထားတာ one at least one symptom by anaphylaxis ခေါ်လို့ရတယ်ဒီမှာ strider ကြီးနေအဲ့လိုဖြစ်နေ swelling နဲ့ရနေ anaphylaxis ပဲ breathing ပါရင်မပါဖို့များတယ်လေမပါလဲရတယ်ဟိုခုန collapse ဖြစ်ချင်မှလည်းဖြစ်မယ်လေเนาะအဲ့ဒါဆိုလို့ရှင်ဒါdefinite ဟိုပါ anaphylaxis ဖြစ်အဲ့လိုမျိုးပေါ့နော်အဲ့ဒါလွယ်တယ်မှတ်ရတယ် ABC ပဲမှတ်ထားတယ်အဲ့လိုမျိုးဆိုတော့ဒါ main symptom plus or minus ခုန rush တွေပါတယ် not essential for your anaphylaxis diagnosis rush point လည်းပေါ့မယ်မပေါ့လည်းမပေါ့တချို့ clear အန်တယ်တချို့က binary တယ်ဒါလည်း GI symptom လည်းပါတယ်အဓိကဒါ IgE mediated နော် group ပေါ့ခုန intolerance က non IgE ပေါ့နော်အဲ့ဒါကြတော့ GI ကmainly GI symptom အဲ့ clear ပါလာတယ်နေမကောင်းတော့ဖြစ်မနေဘူးအန်လေခလေးငငယ်လေးဆိုလာသားလေးဆိုငိုရပေါ့နော်ခိုက်ကထိုးတယ်လေတံမီးရောက် distension ဖြစ်တယ်လေအဲ့လိုငိုတယ်လို့ရှင် diarrhea ရတယ်ခါကြလို့ရှင်တွေးတော့ပါတယ် bloody diarrhea ပါရတယ်အဲ့မတည့်လုံးအားချင်း counts နဲ့ intolerance ပေါ့နော်တချို့ symptom တွေကတော့ overlap တော့ဖြစ်တယ်တလား allergy နဲ့ intolerance နဲ့တော့ overlap ဖြစ်တယ်ဒါနဲ့ mainly ကအဲ့လိုခွဲကြတာ intolerance ကဒီGI symptom ပေါ့เนาะအဓိကဖြစ်တာဆိုတော့ဒီ allergy က mainly clinical diagnosis ပဲတလား history taking ပဲလေဟိုပြောကြခြင်းဆိုရင်ဟို allergy focus history ပဲเนาะဟို symptom ကိုဟုတ်ပြီဘယ်အချိန်မှာဖြစ်တာလဲဘာစားပြီးဖြစ်တာလဲဘယ်လောက်ကြာကြာမှဖြစ်တာလဲစားပြီးဘယ်လောက်ကြာကြာမှဖြစ်တာလဲအဲ့လိုပေါ့เนาะသူတို့ဘာလုပ်ထားလဲဒါတော့ history taking ကအရင်ရေးကြည့်တာပေါ့เนาะပြီးလို့ရှိရင်ဟို family history နဲ့ဒီ A to B history တွေမြည်ရပေါ့လေဆိုတော့ကျွန်တော်ရှိလာလို့ရှိရင်အဖေအမေတွေက lion သူက allergy test လုပ်ချင်လို့လာတာပဲရှိတယ်GP GP တို့သွားကြည့်ကြတော့သွားသွားပြီးပြောရပေါ့ပြောတော့ GP ကလည်းမနိုင်အဖေအမေနားချလို့လည်းမရတော့သူကတောင်းဆိုတယ်မဟုတ်ဘူး allergy test ရမှာဘယ်လိုကျင်းတယ်အဲ့တော့ကျွန်တော်တို့ကကြည့်ရကိုရှိလာရင်လေသူကဆရရောက်ချင်းငါတို့ကဒီလိုလာတာ allergy test လုပ်ဖို့မဟုတ်ဘူးလားနင်ကမလုပ်ဘူးလားဆိုရင်ရန်တွေးခံအဲ့လိုမျိုးမဟုတ်ဘူးငါနေ့မသိဘူးနေ့ကလေးတည်းငါမသိငါစကားပြောအောင်အဲ့လိုမျိုးဆိုတော့အဲ့လို history taking နဲ့ပြန်ဆတာပဲလေပြောပြီးမှငါဆုံးဖြတ်မယ်ပေါ့ဘာလို့ရမလဲဆိုတော့အဲ့ဒါတွေအများရှင်းရတယ် GP ကနေလာလို့ရှိရင်နော်အဲ့လိုမျိုးဆိုတော့ဒီ allergy test ကိုနည်းနည်းပြောချင်တာကallergy test ဘလို့ထင်ရလဲ
အဲ့ဒါကလည်းဒီကိစ္စက
ချင
်း antigen test လို့ပါ antigen test
ဟုတ်ဟုတ် and ဟုတ်ကဲ့ antigen test ပေါ့နော်ဟိုပါပေါ့ IgE ကိုရှာတာပေါ့ specific IgE ကိုရှာတဲ့ test ပေါ့ဟုတ်ကဲ့ဟုတ
်တွေ့ပြီ right so allergen
ဟုတ်
antigen တွေ့ပြီးတော့မှအဲ့ဒီဟာရဲ့ response
ဟုတ်ဟုတ်ဟုတ်ဟုတ်အဲ့ဒါဆိုခုန IgE ကိုပဲပြန်သွားပါတော့နော် specific IgE ကိုရှာတာအဓိက allergy test ပေါ့လေခုမှနှစ်ခုရှိတယ်ပေါ့ဟိုတွေးဖောက်လို့ရတယ်ဟို skin prick test ဒီမလို့ရတယ်နှစ်ခုလုံးအချင်းပဲလေခု IgE ရဲ့ evidence ကိုရှာတာပဲပေါ့နော်အဲ test ကအသုံးဝင်လားဝင်လားဆိုတာဘယ်လိုထင်လဲ
သိသုံးဝင
်သိသုံးဝင
်ဒီက
ဈေးရကြီးတယ်ဈေးရတော့ကြီးတယ်ဟုတ်တယ
်
သိကြီးတယ်
นะ
ครับก็ใส่ชื่อเจ้ามาเปียวมั้ยเลยเจ้ามาเปียวมั้ยเลยชื่อนะครับ
ชื่อนะครับซ่าซ่าโบลาจีซูขึ้นมาแล้วไอ้มาแล้วซานีจงนี่เราขึ้นแล้วสรุปบาซ่าทําดี
แล้วอะไม่ลงเนี่ยเลยตั้วพี่แล้วอะไรเว้ยเลยคุณน่ะรู้ป่ะไอ้แซมเนี่ยเปียวเนาะตบปอกมาว่าอเมเตียวก็ล่ะตะมีเนี่ยก็ขอล่ะ10เนี่ย10เนี่ยอเมโกแรนแล้วอัลเลอร์จีอันตรายดิมาจีตัวแล้วตัวเปียวคลีเนี่ยกูแล้วตูเทนเนสพูดเนี่ยอันตรายเว้ยเจ้าเอาชื่อเนี่ยอกုံเทสลงไปเลยไอ้ลิสต์ก็300รอบชื่อแอนติเจนอ่ะဆိုတော့ကျွန်မမိတယ်အဲ့300ဆိုတော့ positive နဲ့ပြန်လာနေပါလုံးပါလေမချွေးဘောတယ်ဟာမချွေးနေပါသွားစားမလဲပေါ့နော်အဲ့လိုမျိုးလေတော်တော်လေးကိုပြောယူရတယ်ပြောတော့ညှိယူရတာပေါ့ညှိပြီးတော့မှရှင်းပြနားချရတာပေါ့နားချပြီးတော့ကျွန်မ narrow down လောက်လိုက်ပြီးတော့မှ save လောက် तू อ่ะ down လောက်အကြီးလို့ပေးလိုက်တာကျွန်မခါတိုင်းဆိုမလုပ်ဘူးလုံးဆရာမလုပ်ဒါနဲ့ तू ကျင်းနေအောင်ဆိုပြီးလုပ်တာနော်ခါရအဖေမေ treat လောက်ရတယ်လေခလေးကို treat လောက်တာမဟုတ်လေအဖေမေ treat လောက်ရဆိုတော့လုပ်ပေးလိုက်တယ်ပြောတော့ပြောလိုက်တယ်နော်နေနော် positive ပြန်လာရင်ဘယ်လို negative ပြန်လာရင်ဘယ်လိုဆိုတာရှင်းရသေးရဲ့เนาะဟိုပြီးရင်ငါတို့အေးတိစားပြန်ပြောဦးမယ်เนาะလောက်ရသေးရဲ့သိရမလားဟိုရမ်းပြီးလို့လို့မရအောင်ပေါ့เนาะအေးပြောချင်တာကတော့ allergy test ကသူက doesn't tell you definite diagnosis အရာပဲအဲ့တော့ဘာပြောကြလဲ message က test အဖြေရလာလို့နင်ဘာလုပ်ရမှန်းမသိရင်တဲ့ test မလုပ်ပါနဲ့လို့ပြောထားတာခုနလို့သွားလုပ်လိုက်လို့အများကြီးထွက်လာတယ်ဘာလုပ်မလဲမသိဘူးကိုဘာလို့မှမသိတော့ test ကိုမလုပ်ပါနဲ့လို့အဲ့လိုပြောထားတာမှားထားတာလေအဓိပ္ပာယ်မရှိလေဟုတ်တယ်မလားเนาะပတ်စံနဲ့ကုန်တယ်လေဆိုတော့ခုနကဟိုပြန်သွားလို့ရှိရင် skin နဲ့ blood နဲ့တက်တာအရင်ကြည့်သုံးဘက်လောက်ဆောင်ပါ skin ကကြတော့အရင်ဈေးတက်တာတယ်15မိနစ် skin prick ကိုသိရမလား DVD ပါလေ aspect မှာပေါ့နော် polar aspect မှာဟို reagent လေးထည့်ရပေါ့နော်ထည့်ပြီးဆက်လေးတွေချပြီးတော့ lancet လေးနဲ့ prick လုပ်လိုက်တယ်ဒီလိုရှင် white look လိုက်ပဲစောင်းနေပေါ့ scam 15မိနစ်လောက်ကြာလို့ရှင် articularia ပေါ်လာတာပေါ့အဲ့ size ကိုကြည့်တယ်ပေါ့ဟိုပုံမှန်ဆိုရင် positive control နဲ့ negative နဲ့ရှင်လေ negative ကဆေးလိုင်းကိုတောင်းတယ် normal ဆေးလိုင်းပေါ့ positive ကကြာတော့ histamine solution ကိုတောင်းတယ်ဆိုတော့ဒူတိုင်း histamine reaction လာတာပဲလေ histamine နဲ့ထိလို့ရှင် hives လာတာပဲဆိုတော့3 mm ဆိုရင်ကျမတို့ကဒါ normal အားလုံးက respond လုပ်တယ်အဲ့တော့ဟုတ်ပြီ histamine က3ခုနကီနတ်က3ဆိုလို့ရှိရင်ပါတင်လဲ2 2ပဲเนาะ2 2ပဲဆိုတော့ not relevant အဲမရှိသလောက်ဖြစ်သွားမရှိဘူးလို့ကျွန်မယူဆရတယ်ယူဆရပေါ့เนาะဒါပေမဲ့ယုံလား histamine ကိုဘာမှ reaction မပြတဲ့ကလေးရှိတယ်အဲ့တော့ဘာနဲ့တော့ control လုပ်မယ်တိမကိုလုံးလို့မရဘူးပေါ့เนาะအဲ့ဒါကြောင့်ကိုပြန်ပြီးတော့လှည့်ပြီးကြည့်ရတော့ပေါ့ clinical နဲ့ဖြစ်နိုင်ခြင်းနဲ့ဖြစ်နိုင်ခြင်းနဲ့ another step ကိုတက်ရတာပေါ့เนาะ test ကလုံးမကြတော့လေကိုဘာမှမဟုတ်လေဆိုတော့ဒီမှာက test ကိုဖြစ်နိုင် offer မပေးဘူးမလုပ်ဘူးရှင်းပြရတယ်။အော်နောက်တစ်ခုပြောပြအောင်မယ်။ဒီ skin နဲ့ blood နဲ့က about 50% false positive false negative ပေးတယ်။တဝက်တဝက်သိမလား။အမှားလဲတဝက်လောက်ပေးနေတယ်။အမှန်လဲတဝက်လောက်ပေးနေတယ်ဆိုတော့ဟုတ်ဟုတ်ပဲ။ဒါပေမဲ့သူတို့ပြောထားတာသူရဲ့ data evidence base ပေါ့နော်။ skin prick test ကလည်း negative ဖြစ်လို့ရှိရင်နဲ့more than 90% negative predictive value at more than 90% ဆိုတော့ကောင်းတယ် negative ပြင်ကောင်းတယ်အဲ့တခုလေးပဲဟုတ်ဟုတ်ဆိုတော့အဲ့အလေးကလည်းအားကိုးရတယ်ဖေးမျိုးရှင်းပြလိုက်တယ်အဲ့လိုရှင်းပြလိုက်တာပေါ့နော် negative ဖြစ်လာတော့ကောင်းတယ်ပြင်မလားဟုတ်ကဲ့နော်အင်းငါပြောလို့မရဘူးပြောထားတယ်အဲ့လိုသူတို့ခြိထားလိုက်သူတို့ရတယ်အဲ့လိုမျိုးလေးဟိုဖြေမရခင်ကပြောထားတယ်သူတို့နားလဲတယ်ပေါ့နော်ဆိုတော့အဲ့ test ကဘယ်ချင်းလုပ်မလဲဆိုတာရှိတယ်ဟိုတချို့ကလည်း guideline တွေကြည့်ပြီးတော့ guideline ကပြောထားလို့လုပ်ရမယ်လို့သူသဖြင့်ကျွန်တော်တို့ dietitian တွေကသူကဆရာမဟုတ်ဘူးလေသူကကြောက်တယ်ပြီးရင် advice ပေးရတာသူကပေးရတာလေကိုလာလာပြောတယ်နင်တို့ကမတရားဘူးတဲ့ပြီးရင်နင်တို့ကငါတို့လုတ်ခိုင်းတာတဲ့နင်တို့က test လည်းမလုပ်ထားဘူးတဲ့ guideline ကဒီလိုပြောတယ်အဲ့လိုပေါ့ခဏလာလိုက်နားပူတယ်ပေါ့နော်ကိုမလုပ်လို့ဆိုပြီးအဲ့လိုမျိုးပြောလေအဲ့ ကိုကလည်းပြန်ပြောရတာပေါ့နင်တို့တောင်းယူကြတယ်လို့ငါ responsibility ကငါယူတယ်အခုဖြစ်ငါပဲဆိုပြီးအဲ့လိုပြောရတာပေါ့နော်ဟိုအကုန်လုံး test လောက်အသေးရကြီးရယ်နော်ကလေးတွေအများကြီးလေခုနလိုပေါ့ဟိုအဲ့ဒါကိုကြောက်ကြတယ်ဒါမင်းနေ့လည်းဖတ်ကြည့်လို့ရှင်ကဲ rare ပါဟို anaphylaxis so far ပေါ့နော် charge ပေါ့မတွေ့ဘူးသေး case တခုမှမတွေ့ဘူးသေး test လို့လို့ဟိုကဖြစ်တယ်မတွေ့ဘူးသေးအဲ့တော့အဲ့တခုပေါ့အဲ့ issue တခုဘယ်သူကလုံးမှာလဲဘယ်နားမှာလုံးမှာလဲ safety ပေါ့ patient safety ကိုစဉ်းစားရတယ်လေဆိုတော့တချို့ကအဲ့လို facility ပေါ့ resuscitation facility မရှိရနေမှာမလုပ်ချင်ဘူးဟိုမှာ trolley တွေရှိတာ resus trolley ဆိုပြီးဟိုကတိုင်းမှာရှိတယ် A&E မှာရှိတယ်အဲ့လိုဆွဲလို့ရတဲ့ဟာ outpatient မှာရှိတယ်ပေါ့နော်ဆိုတော့အဲ့လိုမရှိတဲ့ဌာနဆိုသူတို့မလုပ်ချင်ဘူးအဲ့တော့သူတို့ negotiate လုပ်တယ်ကျွန်တော်တို့စေယုံမှာပေါ့သူတို့မကြိုက်လုံးဝမလုပ်ချင်ဘူးပတ်စံလည်းသူတို့ကပဲရတာလေစေုံကပေးထားတဲ့ပတ်စံကသူတို့ရတော့သူတို့ကလောက်ရမှာလေဒါနဲ့သူတို့မှအဲ့ facility မျိုးသူတို့မလုပ်ချင်ဘူးအဲ့တော့ကိုနဲ့နှိမ့်လိုက်ပြီးကိုရှိရတေးရင်တွေကိုသူတို့လာလုပ်တယ်သူတို့ရဲ့ kit ကိုယူလာတယ်ယူလာပြီးတော့မှကိုရဲ့တေးရင်တွေမှာဟို one slot ပေါ့ clean နဲ့လုပ်ပြီးတော့သူတို့လာလုပ်တယ်အဲ့တော့ coach မှာ staff ကအမြဲရှိနေတယ်လေအငယ်ရောအကြီးရောအမြဲရှိနေတော့သူတို့ကြောက်မကြောက်တော့ဘူးပေါ့နော်နောက်ကျွန်တော်တို့လုပ်မယ်ဆိုလို့ရှိရင်ဒီ enough မရှိဘူးပြောပြနေတဲ့ possibility ပေါ့ဟုတ်တယ်မလားဖြစ်နိုင်သေးတာပဲလေအဲ့တော့ကျွန်တော် precaution ယူရပေါ့GTD anaphylaxis 6 drug C တွေကိုကျွန်တော်တို့က prescribe လုပ်ထားရတယ်ဒီ chart မှာ prescribe လုပ်ထားရတယ် drug ကိုလည်းထုတ်ထားရတယ်အစင်းသက် adrenaline တို့ DDD pyridon တို့ပါအကုန်လုံးအစင်းသက်လုပ်ထားရတယ်နောက် nurse တယောက်ကအမြဲရှိရတယ်သူနဲ့ half a day ရှိရတယ်ပြီးတော့ဘေးက staff တွေလည်းပြောထားတယ်ငါတို့ food check skin prick test ပေါ့နော်နောက် food challenge လာမှနောက်တစ်ခုက nurse staff ကလာအောင်ပါဆိုတော့သူတို့သိတယ်လေအဲ့လိုမျိုးဆိုတော့test ကတိတ်ပြီးမလုပ်ဘူးမလုပ်ရတဲ့အကြောင်းကနောက်တစ်ခုကခုနကပေါ့နော်ဟိုကိုယ်လည်း definite answer လည်းမပေးဘူးလေနောက်တစ်ခုကကြတော့ကြားဘူးတယ်မလားဟို GD dairy products တို့ခုန egg allergy တို့ they grow out of it လေလေးလေး3-4 နှစ်ကြာရင်ပြန်စားလို့ရတယ်ဆိုတာလေ outgrown လို့ခေါ်တာပေါ့နော်သူတို့ tolerance ကရသွားပြီးတော့သူတို့စားလို့ရတဲ့ဟာရှိတယ်။ဟိုကသိနေ natural history ကိုသိနေရလေ။ဟိုတစ်နှစ်လောက်ကြာရင်တော့ तू စားလို့ရမှာပဲလို့။နောက်6လကြာရင်တော့စားလို့ရမှာပဲလို့။အဲ့လိုနဲ့ပဲဟို test မလုပ်ခင်းနဲ့စောင့်ကြည့်ပြီးတော့လုပ်တဲ့ case ရှိတယ်။ဟို test လုပ်စရာမလိုဘူးလေ။စောင့်လို့စားမယ်။ထားပါတော့ကလေးတစ်ခုတယောက်ကလာတယ်6လကလေးပေါ့။လာတယ်။ဒီ rush နဲ့လာတယ်။အမေကပြောတယ်။ငါကကလေးကို solid ချွေးပြီးတဲ့။အဲ့မှာ cheese ပါသွားတယ်တဲ့။အဲ့မှာ hype နဲ့ထွက်ပြီးလာတယ်။အဲ့ဆို history ကတကယ် typical လေ။ကလေးမိလိုက်တယ်လေကော့ဖီဘိုးလည်းမရှိဘူးအခြားဘာမှမရှိဘူးပုံမှန်ကောင်းနေတဲ့ကလေးကပေါ်ကုန်းချိန်စားလိုက်လို့အဲ့လိုဖြစ်လာတယ်ဆိုတော့ without adult လေးသိရမလား test လည်းလုပ်စရာမလိုအခုကယုံနေမိပြောတာကိုယုံနေဒါ very likely ပဲအာရည်စရာပြောတာကဲ test လုပ်ကြည့်မယ်ပဲထားပါတော့ test လုပ်လိုက်ကောမလုပ်ပါဘူးကျွန်မမလုပ်ပါဘူးဥပမာပြောပြဖြစ်တတ်တာလေးပြောပြတာ test ဘာလုပ်လို့ရှိရင် test မှာပေါ်ခြင်းမှပေါ်တယ်နော် negative နောက်ကလေးဆိုတာ immunity ကကိုယ်တော့ develop မဖြစ်ဘူးလေ respond မလုပ်ဘူးလေအဲနောက်ဘာ clear ဆို test လောက်ခတ်တယ်လေသိမလား cooperation လိုတယ်လေကိုကထိုးတာဝင်အောင်ပါလေသိရမလား test error လည်းရှိတယ်လေအဲ့မျိုးရှိတော့အမေရရှင်းပြရပေါ့နင်လုတ်ချင်တော့ငါလုတ်ပြီးလို့ရရတယ်ပေါ့ဒါနဲ့ test က negative ဖြစ်လို့ရှင်ငါနင်ကလေးကို cheese စားခိုင်းမလားငါမစားခိုင်းဘူး test က negative ပြောတယ်ငါ test ကငါမယုံဘူးလို့နင်ပြောတော့ပဲငါယုံတယ်လို့ဟုတ်တယ်လေခလေးကဒီ rush နဲ့လာပါတယ်ဆိုတော့ဟာ you negative တောင်ထွေးမှာမထွေးရဘူးကျွန်မအဲ့လိုမျိုးလေဆိုတော့အဲ့ဒါဆိုသူတို့လက်ခံပါတယ်အဲ့ဒါဆိုဘယ်လိုလုပ်လဲဆိုမှကြတော့ likely to grow out of it ဆိုတော့ test မလုပ်ဖဲနဲ့ပြန် change ကြည့်တယ်ပေါ့6လအနည်းဆုံး6လထားရတယ် gap က reaction နဲ့ another reaction သို့မဟုတ် another test ကို6လ gap ထားရတယ်ဘာမှမရှိတဲ့ဟာပေါ့နော်6လပြန် change တယ်အဲ့တော့6လကျတော့အဲ့တော့သူကပြောမှာပေါ့ဟဲ့သူ note တိုက်လို့မရတော့ဗာတိုက်ရမလဲမေးတာပေါ့နော်ဟို count smith က typical ဟို allergy ဆိုတော့ alternative မေးတယ်လေဘာတွေတိုက်လို့ရတယ်ထင်လဲပဲနုဟုတ်ဟုတ်ကဲ့ဟုတ်ပဲနုကျော်လည်းဟို training ငငယ်ဘဝတော့တော့တိုက်ခဲ့တာပါပဲလေအခုနောက်ပိုင်းကျ6လတိုက်လို့ရပါတယ်ဟုတ်တချို့3လကလေးစနေနဲ့ကွက်ကြရလေဟိုနောက်ပိုင်းကဒီဒီ soy milk မှာဟိုကပါလို့ estrogen content က EM များတယ်များတော့ under 6 month ကိုဟို Department of Health ကမတိုက်ရပါဘူးပြောထုတ်ထားတယ်ကြာပြီလေဆိုတော့3လကလေးဆိုနေနဲ့ခက်တယ်6လကလေးကကိစ္စမရှိ6လလွတ်သွားပြီလေ under 6လို့ပြောတယ်ဆိုတော့ white soy milk တိုက်လို့ရတယ် နောက်တစ်ခုရှိသေးတာ dairy နဲ့ soya နဲ့ရတယ် cross reactivity ရှိတယ် they share the same property I don't likely to be allergic to soya as well ဆိုတော့အဲ့ဒါတွေလည်းနည်းနည်းကောင်းနေမှာထည့်ထားမှာပေါ့နော်အဲ့တော့ပြောရရင်တော့ကျမတို့ဟိုတနေရတနေရလောက်တာနည်းတော့ကွာတစ်စည်းုံနဲ့စည်းုံနဲ့ကွာလေဟို soya milk မသွားခြင်းကျမတို့မှာ formula တွေရှိတယ် formula တွေရောကြာဘူးလား specialized formula တွေ clean no no လေဟိုပါဟွဟိုပါဟိုထားပါတော့ဟိုမင်းတို့တိုင်ရင်တိုင်ပဲမတိုက်လို့ရှိရင်ကလေး ready made နှုတ်တွေပေါ့နော်ဒီပေါ်တာဖြော်တာတို့ဒီဒီဖြော်ပြီးသားကလေးတွေတိုက်တာရှိတယ်ဒါပုံမှန် dairy ပေါ့ alternative ကဘာလဲဆိုလို့ရှိရင်သူကကျွန်တော်တို့ခေါ်တာ hydrolyzed formula လို့ခေါ်တယ်ဒီ cow milk protein ဆိုတာကတော့ဟို amino acid တွေဟို long chain amino acid ဟုတ်တယ်မလား long chain ဖြစ်တယ်အဲ့ဒါကိုသူကဆေးရုံ or ဆေးရုံလေ factory မှာသူက chop လုပ်တာ short chain ဖြစ်အောင်လုပ်တာ shorter chain ပေါ့as short as possible same with our gang na no ara so chin less allergenic get protein a ji ya ma ko dukha pi da tu ko tei le lou lai lu shin tu a dukha ma pi so ara specialized formula phit daw ara extensively hydrolyzed formula lu call bo ari ha le anan le yan so de ya da le so de jama ro hu tu yin lo a alu lo tu da bi chaw nya ra ba yi tin ma di di meeting ni ma la bi sample ra la pya lo shin ရန်နံဒါပေသည့်မစိုးလေခလေးက2လ3လဆိုတာအရသာလည်းမသိသေးအနံ့လည်းမသိသေးတိုက်လို့ရတယ်ဟို6လခလေး6လမှပြဿနာစားဖြစ်အဲ့6လခလေးအဲ့ဒါတော့တိုက်ရင်သူတို့တွန်းထုတ်အန်ထုတ်တယ်အဲ့ဒါအရင်တို့ကဘာတိုက်ရမလဲဆိုတော့တော်တော်ပြဿနာတက်တယ်ဟဲ့လို့အဲ့ဆိုအဲ့ formula မှာလည်းဒီ company နှစ်ခုလားမသိဘူး2မျိုးရှိတယ်ပေါ့နော်အဲ့လိုမျိုး2မျိုးဆိုတခုသူတို့မကြိုက်နောက်2မျိုးလေးကိုပြတိုက်ကြည့်တယ်ခါရတယ်နောက်2မျိုးနဲ့သူစင်ပြင်းပြေးတယ်နောက်တခုလုတ်တဲ့နေရာဘာလုပ်လဲဆိုတော့ဘော trick ပေါ့နော်ဒီပုံမှန်နွားနို့သူတိုက်နေတဲ့ဟာကို 75% ထည့်လိုက် new formula နန်တဲ့ဟာကို 25% ထည့်ထည့်ပြီးကလေးကိုလေးညာတာပေါ့နော်အဲ့လိုတိုက်တယ်နောက်တစ်ချိန်ကျရင် 50% နောက်တစ်ချိန်ကျရင်ဟို dairy ကို short ပါ 25-75 အဲ့လိုလဲ introduce တော့တဲ့ case တွေလည်းရှိတယ်အဲ့တော့တကယ်ကိုလေး individual ပေါ့နော်အဲ့လိုမျိုးလုပ်ရတယ်ဆိုတော့အဲ့မှာကအဲ့ hydrolyzed formula တွေပေးတယ်ဈေးကြီးရယ်ဈေးကြီးရယ်ဒါကဟိုအများဆုံးတော့ဗောနော်နောက်တဲ့ top formula pure amino acid formula ရှိနေတယ်အရင်ဆိုတဲ့ကလေးတွေ severe atopic eczema နဲ့တွဲနေတဲ့ဟာတွေ multiple food allergy အဲ့လိုကလေးမှာကျတော့အဲ့ top formula ကိုပေးတယ်ပို့ပြီးဈေးကြီးတယ်ပို့ပြီးအနံ့ဆိုတယ်အဲ့ဝင်သွားရင်လည်းဝင်ရအရင်ဟောင်းနံနေတော့အကြောင်းလည်းမလောက်ပဲတည်တည်နေအဲ့လိုမျိုးလေမသိလို့ရှင်ကလေးပါဖြစ်လို့ဖြစ်အောင်ပဲလေလို့ကြောင့်ဗောနော်ဆိုတော့အဲ့လိုတွေသုံးရတယ်ရှိအချိန်ကြာလို့ရှိရင်အဲ့လိုပေါ့နော်ခုနကအဲ့ alternative ပေးပြီးတော့6လလောက်ကြာရင်ဟဲ့ငါတို့ပြန်ပြီးတော့ကြိုးစားကြည့်ရအောင်ဒီဒီကလေးနွားတို့ပြန်ပြီးကြွေးကြည့်ရအောင်ဆိုရင်အဲ့လိုစဉ်းစားတဲ့အချိန်ကြာတော့ဘယ်လိုလုပ်လဲဆိုတော့ဟိုခေါ်တာတော့ oral food challenge ပေါ့နော် counts make challenge လို့ခေါ် challenge လုပ်တယ်ပေါ့အဲ့လိုမျိုးဆိုအဲ့မှာလည်း step တွေရှိတယ်ဘာနဲ့လုပ်မှလဲဘယ်လောက်လုပ်မှလဲဆိုတာရှိသေးရလေအဲ့လိုမျိုးပေါ့နော်ဆိုတော့လုံးနေကြတော့လုံးလုံးချင်းကတော့ဘယ်လိုလဲဆိုတော့ဒီ less allergenic formula နဲ့ပဲစဉ်းစားရပေါ့နော်ရိုးရိုးဒီနွားနိုးကအဲ့မှာခုနကလို antigen တွေအရင်များရတယ်လေအရင်များတော့သူ့ကိုစမပေးဘဲနဲ့ဘာလုပ်လဲဆိုလို့ရှင်နွားနိုးပါတဲ့မုတ်ထားပါတော့ကိတ်မုတ်ဖုတ်လိုက်တယ် oven ထဲမှာထည့်ဖုတ်လိုက်တယ်မီးကအရင်ပူတော့သူက protein ကိုသူက denature လုပ်လိုက်တယ်ဆိုတော့အဲ့ allergenicity ကတခါပြတ်သွားပြန်အဲ့တော့စကြွင်ကလေးကိုကိတ်မုတ်လေးကြွေးကြည့်တယ်နောက် biscuit လေးကြွေးကြည့်တယ်ဟိုနွားနိုးမတိုက်ဘဲနဲ့เนาะဒီဒီ well cooked တို့ခေါ်တာ well cooked dairy products ကိုစားအဲ့လိုမျိုးပေါ့အဲ့ဒါလည်း step တွေရှိတယ်နည်းနည်းအနေများများအဲ့လိုမျိုးဒါရတော့နောက်တက်လိုင်းဖြစ်သွားပါဘောเนาะခုနော် dietitian ဖွဲ့ရနေပြီးလုပ်ပြီးရပေါ့အဲ့လိုမျိုးဆိုတော့တချို့ကလေးကလည်းအဲ့ဒါအစားအလာကြီးရှိအဲ့ well cooked တော့မှအလာကြီးရှိတယ်အဲ့မှာ soya powder လေးပိုင်ရင်လည်းမတည့်တာရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့ number 1မှာ6 cent တက်သွားတယ်ပေါ့เนาะဆိုတော့ similar ပေါ့ဒီ egg allergy လည်း similar ပဲပေါ့เนาะအဲ့လိုမျိုးစာကြည့်လို့ရှိရင်ခုနကကိတ်ပေါ့ဟိုဒုတိယကျတော့ဟိုကျုပ်အမွေခောက်ကြော်တာတို့နော်ဟိုမယိုနီးစ်ဒီမှာဆိုအရင်ပေါ်ပူလာဖြစ်နေမယိုနီးစ်တို့ဘာလို့တကယ် fresh egg ကိုသုံးထားတာလေအဲ့ဒါနောက်ဆုံးအဆင့်ပေါ့နော်သူတို့ဟို challenge လုပ်မယ်ဆိုလို့ရှိရင်ဆိုတော့ peanut allergy ဟုတ်ပြီနည်းနည်းပြောမယ် peanut allergy နဲ့ tree nuts allergy နည်းနည်းပြောမယ်သူကဒီခုနကပေါ့ ပြန်ပြီး tolerate ဖြစ်တဲ့ percentage အရင်နေတယ် 1 in 5ပဲဖြစ်တယ် so 20% ပဲ to grow out of it ဆိုတော့ခဏခဏ test မလုပ်တော့ဘူးခဏခဏ challenge မလုပ်တော့ဘူးလုံးလည်း positive ဖြစ်မှာကျင်းသေးတယ်အဲ့လိုကလေးကအဲ့တော့သူတို့ပြောထားတယ်6လတစ်ခါခေါ်မယ်အစားအခါကျ2နှစ်မှ change ချင်းချင်းနဲ့3နှစ်မှ change ချင်းချင်းနဲ့ထားပါတော့3နှစ်ကလေးကလာတယ်ဟို peanut butter စားလို့ဖြစ်တယ်ဆိုလို့ရှိရင်အေးရှောင်းလိုက် nutsy ကုန်ရှောင်းလိုက်ငါသူကြောက်မတက်ခင်primary school မှာသွားခင်ငါပြန်ကြည့်ပြီးမဲ့လို့ချိန်လိုက်တယ်ချိန်ပြီးတော့မှအဲ့ဒီမှာကတော့ test ပဲလုပ်လို့ကတော့ challenge ပဲလုပ်လို့ပေါ့နော်အဲ့လိုချိန်နေခဏခဏမချိန်တော့သူကတိတ်ပြီးတော့ဟိုက for life ကများတယ်ပြီးနောက်နဲ့ train တာအဲ့လိုမျိုးလေဆိုတော့နောက်ပါရှိသေးတယ်ဒီဒီကျန်တဲ့ဆေးတွေကတော့ဒီဒီ anti histamine တို့ဒါ the line ပေါ့နော်ဒီဒီဟို reaction မှာကြတော့ mild to moderate reaction က one group ပေါ့ခုန severe anaphylaxis က one group ပေါ့နော်အဲ့ဒါ management ကနှခုမတူးပေါ့နော် anaphylaxis ကလေးကြတော့ကိုကဒီ adrenaline ပန်လေဟိုထိုးတဲ့ဟာပေးထားရလေသူတို့ပေးရတယ်သူတို့နဲ့လည်းစောင်းရတယ်ဟိုကြောင်းမှလည်းထားရတယ် holiday သွားလည်းယူသွားရတယ်အနည်းဆုံးနှစ်ခါလောက်ယူသွားရပေါ့ in case ပေါ့နော်ထိုးပြီးတော့လို့လို့ရှင်ထိုးရမယ်ပေါ့နော်ပြီးတော့ anti histamine နဲ့သူအမြဲစောင်းထားရတယ် asthma ရှိတဲ့ကလေးရတယ်ဟုတ်ပါပေါ့နော် inhaler လည်းစောင်းထားရတယ်ခုန mild to moderate ကလေးကြတော့ anti histamine စောင်းရတယ်ပေါ့ကြောင်းမှသူတို့မှဟိုရှိတယ် form တွေပါရှိတယ်သူတို့ရဲ့ registration လေးသူတက်ပုံနဲ့ပါနဲ့ information အစုံရှိတယ် variation ပါစင်နာအစရေးထားတဲ့ပုံဘာဖြစ်ဘာလို့ပါမိဘဖုန်းနံပါတ်အကုန်ပါတယ်အဲ့ဒါအကြောင်းမှရှိရတယ်ဒါကတော့ကိုကနေစပြီးရေးပေးရတာပေါ့ကိုကြည့်ထားတဲ့ကလေးဆိုတော့အဲ့လိုမျိုးပေါ့နော်ဆိုတော့food allergy ပြီးတော့ဘာပြောအောင်မလဲဟုတ်ပါလေလို့ဟိုမှလည်းပြောကြတယ်အမေတွေကပြောတာပေါ့နော်ဟိုကိုကအမေတွေလည်းဟုတ်ချင်မဟုတ်ပါဘူးတချို့ဆောင်းနဲ့သူတို့ပြောလိုက်လို့ဖြစ်မှာငါကလေးကမတည့်ဘူးဟိုမှာအမောက်ဆစ်စလင်ပေါ့နော်ဟိုပန်နစ်စလင်ပန်ဒီလည်းသုံးတယ်အမောက်ဆစ်စလင်လည်းသုံးတယ်ငါကလေးကမတည့်ဘူးဘာဖြစ်လို့လဲအဲ့ဒါတော့ rush တွေပေါ်လာလို့ကျမရဲ့အတွေ့အကြုံရဆိုလို့ရှိရင်လေ test တော့မလုပ်ဖြစ်ဘူးเนาะလုပ်မယ်ဆိုလဲ true allergy ဟုတ်ချင်မှာဟုတ်မှာဘာလို့ဆိုနေမကောင်းလို့ဆေးတောက်တာလေနေမကောင်းဆိုတော့ cough and cold ဒီ horizon symptom တွေရှိလို့တောက်တာလေဒီ skin rash ကဒီအကြောင်းလည်းဖြစ်နိုင်တယ် infection ကြောင့်လည်းဖြစ်နိုင်တယ်ပေါ့เนาะဟိုသူတို့ပြောပြနေခုမှ test လုပ်ဖို့လေခုန whole community ကပြောနေတယ်သူတို့အကုန်လုံးခေါ်ပြီးတော့ test လုပ်ဖို့အချိန်လည်းမရှိမလုပ်ပေးနိုင်လို့ဆိုတော့ကျမတော့တိတ်မယုံဘူးကလေးတယောက်ကိုပဲကျမ test လုပ်ပေးဘူးတယ် test ဆက်ရလို့တော့မဟုတ်ဘူးအဲ challenge ပေါ့နော် challenge ဆိုတော့ကျမတို့ water ကိုခေါ်လိုက်တယ်ခေါ်လိုက်ပြီးတော့သူ penicillin dose ကိုနည်းဆုံးနေစားလိုက်တယ်ထားပါလား 62.5 လောက်စားလိုက်တယ်ပေါ့ပြီးတော့ရှင်15မိနစ်20မိနစ်ဆက်ကြရင်အဲ့နာ125ပေါ့အဲ့လိုတက်ပြီးတော့လုတ်တဲ့ကလေးရှိတယ်တယောက်ရှိဘူးတယ်ဘာမှတော့မဖြစ်ဘူးတခါ ibuprofen နဲ့ nurofen နဲ့မတက်လို့ဆိုရင်အမေတယောက်ကတကယ်ယူမတက်ပဲဖြစ်နေလုတ်ပေးရတယ် paracetamol တယောက်ပြောတယ်ပြောလို့လုတ်ပေးလိုက်ရတယ်အဲ့တိုင်းပဲလုတ်ပေးလိုက်တယ်ခေါ်ပြီးတော့အဲ့ဒါ supervision မှာလုပ်ပေးလိုက်တာဘာမှမရှိဘူးဆိုတော့ကျွန်မတိလောက်ကလေရှိမရှိဘူးအဲ့နဲ့လည်းဟိုမရှိဘူးဆိုပေနေတယ်သူတို့ပြောတာတော့လေနည်းနည်းတော့လေးတော့ပေးရမှာပေါ့နော်အော် ignore လုပ်လို့မဖြစ်ဘူးလေသူတို့မေးပြောတဲ့ဟာကိုဟိုခါလေးရလို့ရှင်လေလွယ်တဲ့ဟာပဲဟို penicillin alternative ပဲပေးလိုက်တော့တာပေါ့နော် erythromycin group ပေါ့နော် clarithromycin အဲ့ဒါတွေပဲပေးလိုက်တာပေါ့နော်ဒါနဲ့တော့မမြဟိုမှာဆေးမသုံးတော့လေပြဿနာသိမ့်မရှိဘူးဒီအမောက်ဆစ်စလင်းလေးဟုတ်တယ်ဟာလာတို့မတော့ဟုတ်တယ်နောက်ပြော EV virus ကိုက virus မသိနေရပဲလုံးဝမလိုရတော့နော်ဟိုမသိခင်တော့ပေးမိမှာပေါ့နော်ဗာမန်းမသိလို့ပေးမိတာလေသိနေတဲ့သူကတော့လုံးဝမတော့အေးဟုတ်တယ်အမောက်ဆစ်စလင်းလုံးဝမတော့အဲ့ဒါမှာ virus ကလာတဲ့ rush လေအဲ mask ဖြစ်တာပေါ့နော်အဲ့အဲ့ဒါမှန်တယ်ဟုတ်တယ် credit ပဲအဲ့တိုင်းပဲ ဟုတ်တယ်ဆေးရလေကျွန်တော်တို့ရှင်ပါလေခလေးရလေမသုံးဘူး general pediatrician တော့လေသိမရှိသလောက်တယ်အသုံးများဆေးရခုနလို IV profile paracetamol ရေဟို penv ရ still အလုံးလုံးတော့ penicillin v ဟိုအတွက်လေ strep ဟိုပေးတာလည်းရမ်းမပေးပါဘူးဟိုဆွတ်ပြူရေကျိုးဆွတ်ပြူရေယူပြီးတော့တကယ် typical history ရှိနေလို့ရှင်စလိုက်တယ်လေဒီဆက်ပေါ်ချေးနေလိုက်တယ်ခေါ်လေးအောင်ကြာလို့ရှိရင်ပေါက်လာမပေါက်လာကြည့်လိုက်တယ်ပေါက်တယ်ဆိုဆေးရပြေးလိုက်တယ်မပေါက်ရင်လည်းခုနပေးထားတဲ့ဟာနဲ့ပဲတော်လိုက်တယ်လေဘယ်ရပါရလဲအို
းအိုးအဲ့လူပေါက်လို့
အဲ့ဒီဟာဟိုဟာလား
အက်ဆီဒန့်လို့
ရူမက်တစ်ရူမက်တစ်အဲ့အဲ့
ဆိုတော့မှာကဟိုဟာ viral infection နဲ့ bacteria infection ခွဲတာ
ဟုတ်
တော
့
ကောက်ရှိရဆိုရင်ကမရှိဘူးဆိုမှဗီဒီယိုကောက်ဖြစ်ဆိုတာဗိုင်းရက်ဆက်ကိစ္စလေးရှိရဆိုရင်ဒါ positive ပေါ့ဗီဒီယိုနောက
်အ
ဲဒီ spike လေးမျိုးတွေတန်တာ
အော
်ဒါ positive ပေါ့ဒါဒါဆိုရင
်
ဗီဒီယို
ဟုတ်ဟုတ်
ကျွန်တော်ချက်ရှိဗီဒီယိုပေါ့
ဟုတ်ဟုတ်
ဖယ်ရဆင်တာဗီဒီယို
အော်အော်အော်ဟုတ်ဟုတ်ကျွန်မဟုတ်အေးအဲ့လိုပေါ့ practice ကကွာတာပေါ့နော်ဒီမှာတကယ် clinical အားကိုးရတာဟုတ်တယ်မလားအဲ့ဒီ criteria နဲ့သွားရပေါ့နော်ပုံမှန်ကြတော့ဟုတ်တယ် swab ကယူလို့ရတော့ swab ပဲယူလိုက်တာပဲဟိုဒါပဲနဲ့လဲခုနပြောလို့ပေါ့နော်ဟို clear
ရလဲသူက3မှတ်ရှိရင
်ဟုတ
် 60% clear ရတယ်သူက3မှတ်ရ
တယ်3မှတ်ရဟုတ်တယ်ဟုတ်တယ်ဟုတ်တယ်
ဒါဒီ data immediate protocol ဆိုတာ
ဟုတ်
60% 60%
ဟုတ
် anybody ဒီပါလို့
ဟုတ်ဟုတ်ဟုတ်ဟုတ်အဲ့လေတော့ကောင်းတာပေါ့နော်အလုပ်ဖြစ်တာပေါ့ဟုတ်တယ်မလားကိုက lab ကိုအားကိုးလို့မှမရတာလေအဲ့လိုကြွားလို့မသုံးပင်နဲ့လေ high fever နဲ့လာတယ်ခလေးက fasting ပေါ့ဖြစ်တယ်ဒီလေးလှုပ်ရဲ့ရှိလို့ဒီမှာလည်းမပြီးပါနဲ့တင်မလားစောင့်နေလိုက်တော့ septic seizure များဝင်လာမှအရန်ကြောက်တယ်လေ septic shock နဲ့သေတာတွေကအများကြီးဆိုတော့အဲ့ဒါကိုကြောက်ကြတယ်လေဆိုတော့ကြွားလို့မပြီးပါနဲ့ဆွတ်ပြီးတယ်ယူပြီးလို့ရှိရင်စားလိုက်တယ်ပေါ့နော်ခုနက penicillin အလုပ်လုပ်ပြီးတော့ penicillin pen ပြီးပဲကြွားတော့ကြိုက်တယ်အဲ့လိုမျိုးနန်တော့နန်တော့ပေါ့နော်အဲ့ဆေးကအရန်နဲ့ဒါနဲ့သုံးတယ်အဲ့လိုမျိုးဆိုတော့အမောက်ဆစ်စလင်သုံးတယ်အရီထရိုအဲ့ဒါလေးဟိုဆောက်ထဲမှာတော့ H group နဲ့ခွဲရတယ်ပေါ့နော်ဒီမတိလောက်ကတော့၄ချိန်ကျော်မများတော့၄ချိန်ဟုတ်ဟုတ်နောက်တော့ဟိုမှာနီယိုနိတ်ကနေစပြီးခါကြတချို့ဆေးရလဲ voice ဒီတို့ကလဲ DDS တို့ကလဲ PID နော်ဆိုတော့ H group နဲ့ပတ်သက်တယ်ဖန်နစနဲ့ကျွန်မတိလောက်က၄ချိန်ဟုတ်ဟုတ်ဟိုဟာဖြစ်တယ်ဒီ IV လိုလိုင်းတော့ IV ကြတော့လေကျွန်တော်တို့ဟိုဟာသုံးတယ်အဲ့ Cefotaxime တို့ Ceftriaxone တို့ဟိုကုံကာပါလို့တောင်းနော်ဒီလေးဆက်ပြီးစီးမရလားမန်နင်ဂျိုက်တစ်လားဘာမှမကွဲတဲ့ဟာကြီးကြလို့ရှင်တော့အဲ့ဒါပေးပါတယ်နောက်နမိုနီးယားလဲကွန်မြူနတီအကွာရဆိုအမောက်ဆစ်စင်နဲ့ပေးတာပဲဟိုအဇီသရိုမိုက်ဆင်ခါလေးသုံးတယ်ဒါတီရှူပန်နီထရေးရှင်းလဲကောင်းတာဟိုနောက် once a day လေးကလေးရတခါရဆေးမတောက်အဲ့နောက်တစ်ခုပြဿနာကလေးရဆေးမတိုက်လို့ဆေးမတောက်တိုက်လို့မရလို့ဆိုလာတဲ့အမေရရှိတယ်ကိုယ်မခေါ်သားကြီးစေးတိုက်ရမယ့်ပုံစံမျိုးလေးအဲ့လိုမျိုးလေးတော်တော်တော့ဒုက္ခရောက်တယ်နော်ခလေးစိတ်မတော်လို့ပယ်ရာဆီတမဆာတိုက်လို့မရအောင်ဆိုလို့လုံးမယ်နော်အဲ့လိုမျိုးအဲ့လိုရှိသေးရဲ့ suppository ညောရပါဟုတ်ဟုတ်ဟုတ်ဟိုမှာတော့သူတို့ကလေဟိုက I am ကိုလုံးဝအားမပေး I am သူတို့က pain ဘူးမှဆက်ဖာမဖြစ်စေရဘူးဘိန်းကိုသူတို့ကြောက်ဘိန်းကိုအရန်အေးပေးတာသူကချော့မှရှိတယ်ဘိန်းမန်နေဂျမန့်ကအဲ့ဒါ not fair လေးဒါကပြောလို့ဒီ clear နားနေရစေ fair မဖြစ်ဘူးလို့တော့တာဒါပြီးတော့အဲ့လိုမျိုးလေးသူကဆက်ဖာဖြစ်နေတယ်ပေါ့နော်အဲ့တော့ I am မထိုးကြအောင်အဲ့တွေ့ကြုံတစ်ခုပြောပြရမယ်လေအဲ့လို clear တောက်အောင်ဝင်လာအောင်ဒီ accident A&E department ဝင်လာအောင်ဒီ septic senior လို့မျိုးဝင်လာတယ်ပေါ့နော်ဟိုထားပါ manager တက်မှတ်မိတော့ meningitis ကထားပါတော့ကဲဟို systemic ဆိုင်နေလာတော့ IV ထိုးလို့မရအောင်အဲ့ကလေးတော်တော်ခက်ခက်တော့ဟုတ်ပြီ IV I am cut trial ဆုံးပြီးလို့ရတယ်ဒီ quality ကို effective nurse ကပြောလိုက်ပြီးလိုက်ပါမထိုးဘူးတဲ့ငါတဲ့ I am trouble train မလုပ်ထားလို့တဲ့ training မယူထားလို့တဲ့ nurse နော် I am တလုံးထိုးခဲ့တာမထိုးဘူးကိုကိုတိုင်းထိုးရတယ်ကိုကဆရာအောင်ဆိုအကုန်လုပ်ဘူးတော့အကုန်လုပ်တယ် train လုပ်ထားတာမထားတာကိုလုပ်ထမ်းလုပ်တယ်အဲ့သဘောမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးပေါ့ဟိုတိုက်နိုင် I am too ခက်တဲ့ကလေးညာထိုးပါတယ်အဲ့ဆေးရုံပါလေကျွားတော့ဆေးကန်းတော့မဟုတ်ဘူးပေါ့နော်ကျွားဆေးရုံမှာလို့တော့အဲ့လိုပေါ့ meningitis case လေးလိုင်းရအရန်ခက်သွားပြီဆိုရင် once a day ထိုးရဲနောက်ဟို local anesthesia လေးနဲ့ air လေးနဲ့တွဲပြီးထိုးတယ်လေနော်အဲ့ဒါနားလဲနားလားနည်းနည်း volume နဲ့နည်းနည်းများတာအဲ့လိုထိုးတယ်ဆိုတော့ဒါဟိုခုန ဆေးအလာဂျီနဲ့ပတ်သက်ပြီးရောက်သွားဘယ်နဲ့ဆင်းရဲအလာဂျီနဲ့ပတ်သက်ပြီးရောက်သွားနောက်ထပ်ဘာတွေဟိုကပြောရအောင်မလဲဟုတ
်အားကောင်းပါ့မလ
ဲအဲ့ဒါကောအင်းဟုတ်ပြန်ထွက်လာပြန်ဟော
ဟာဆဲဆိုတော့လေရှာလို့လို့
ဟုတ်ဟုတ်တယ်ဟုတ်ဟု
တ်ရပါတ
ယ်ဒီခါရီးကားနေတာမင်းရဲ့စားတာပဲကတည်းကတွေ့တယ်အဲအဲ့ case လေးကျွန်မရှိတယ်ခုမှရှိတယ်ဟိုကပေါ့ one off ဆိုလို့ရှိရင်ကိစ္စမျိုးနော် acute episode acute urticaria ပေါ့ less than 6 weeks ဆိုလို့ရှိရင် acute urticaria ပေါ့ခုနကလို့ recurrent chronic အုပ်စုတွေဝင်လာတာပေါ့နော် chronic urticaria အုပ်စုတွေဝင်လာကျွန်မရှိပါတယ်အဲမျိုးတွေဒီဒီတော့ရွေးရနေကြီးတဲ့အရွယ်အထိရှိတယ်ကျွန်မ patient ရှိတယ်ဘာ course မှရှာမရဘူးလေနော်ကိုက screen လုပ်တယ် history လည်းမေးတယ်ပေါ့ကလည်း test လုပ်ပြန်အောင် test ကလည်းကျွန်မဒီလောက်ထဲမှာဘာမှလုပ်လို့မရအောင်ဒါပေမဲ့လေဟို complete ဖြစ်သွားအောင်ဆိုပြီးပါ chronic ဆိုတော့ကိုကကြည့်နေတာဆိုတော့လေလုံးသိမှာလေလေးတခုနာလေလေးအဖေမင်းနဲ့ဘာနဲ့သူတို့ကလည်းဟိုသိရတဲ့အတိုင်းမှာ online တွေရော private ဆေးရုံကဘာတွေလုပ်တယ်ညာတွေလုပ်တယ်လာလာပြောတယ်လေဆိုတော့ကိုလည်းလုံးလိုက်ပါမယ်လေလို့ဟိုကိုကတော့အဖေတော့မမျှော်လင့်ပါဘူးရှာရင်ဘာမှတော့တွေးမှာမဟုတ်တိုင်းနဲ့လုပ်ပေးလိုက်ပါတယ်ဟိုကပေါ့NGO အဒီမားနဲ့တွဲလို့ရှိရင်တော့ C1 asterase ဟုတ်တယ်မလား factor X လုတ်တယ် C3 C4 လုတ်တယ်အေးဘာမှတခါမတွေ့ဘူးလုတ်တော့လုတ်လိုက်တယ်မတွေ့ဘူးလုတ်လိုက်ပါတယ်သူတို့စိတ်ချမ်းသာအောင်ဆိုပြီးတော့အဲ့တော့ thyroid function နဲ့လုတ်လိုက်တယ် claim မှာလည်း autoimmune thyroid problem တိတ်မရှိပါဘူးမရှိသလောက်ပဲလေခလေးကတော်တော် claim ဆိုတာ healthy body လေးသိရမလားဒီ organ တွေပဲများတယ်နော်အဲ့လိုမျိုးကြီးအကြီးတွေမရှိအဲ့ခုနကပြန်ပြောလို့ရှိရင်ဖြေဖို့လေကျွန်မတွေ့ပြီးတော့သူက head to toe တခါညအဲ့ rush တွေကလာတာ urticaria မှာရုပ်ဆိုးလာအောင်လာတာဆိုတော့ဟို antihistamine ကျွန်တော်တို့မှာ guideline ရှိတယ်လေ guideline ကဒီဒီ asthma bds guideline ပေါ့နော် british thoracic society ကထုတ်တဲ့ asthma guideline လို့ပေါ့ step 1 2 3 4ရှိတယ်ကျွန်တော်တို့မှာလည်း allergy မှာလည်းပြောရရင်တော့ allergy ကဒီလူကြီးတွေထုတ်ထားတဲ့ guideline ပေါ့ကလေးက well develop မဖြစ်တော့အဲ့ဒီဟာကိုပဲ adaptation လုပ်ပြီးသုံးနေရတာပေါ့သူက antihistamine မဲ့ non sedative နဲ့ပဲစတာပဲဟို period ကအင်္ဂိုက်တာ ਉਹ အင်္ဂိုက်တော့ညဘက်မအိတ်တဲ့ကလေးမှညဘက်မှာထည့်ပေးလိုက်တယ်လေနှိကင်းကြ non sedative တွေ cetirizine လို့ loratadine လို့နော်အဲ့ဒါတွေပဲသုံးတယ်အဲ့လိုသုံးတဲ့အခါမှာပြောတော့ဒီစာအုပ်တိုင်းမဲ့သွားတာပေါ့ dose က low dose နဲ့စာလိုအပ်လို့ရှိရင်ဒိုးပေးလိုက်တယ် maximum ထိသွားလိုက်တယ်အမရဘူးဆိုရင်နောက်တစ်ခု add လုပ်တယ် second cetirizine နဲ့ loratadine နဲ့ဖြစ်ချင်းဖြစ်မယ်အဲ့တခုက antihistamine ကတော်တော်လေးသုံးရတယ်တွဲပြီးတော့လည်းသုံးတယ်အဲ့လိုမျိုးပေါ့နော်ဟိုတွဲသုံးတယ်နောက်ပြီးတော့အတွေ့အကြုံရဆိုလို့ရှင်ဒီနှစ်မှာဒီကလေးက cetirizine နဲ့ချိန်ကြတော့လုံးမလုံးသလိုပဲဆိုရက်လိုက်တယ်ဒီမင်းစေယူပြောင်းလိုက်တယ်နော်နောက်တစ်နှစ်ကြာလို့ရှင်လေ cetirizine ပြန် try လုပ်ကြည့်ပြန်တက်သွားတာရှိတယ်တစ်နှစ်တစ်နှစ်နဲ့မတူသူတို့ respond လုပ်တာလေဟိုလုံးဝတက်တက်လုံးသုံးမရအောင်မဟုတ်ပြန်သုံးလို့ရဟုတ်သုံးတယ်ဟုတ် any combination သုံးလို့ရအဲ့လိုပေါ့နော်ဟုတ်တယ်အဲ့အဲ့ဒီမှာရေးကိုထားတာကျမတို့ guideline မှာရေးကိုထားတာလေအနာတော် one add လုပ်လို့ရတယ်နော်အဲ့လိုပြောင်းလုပ်တယ်ရတယ်ပေါ့နော်ပြောင်းပြီးတော့တုံးရတာ dose ကကျမတို့ကလေဟုတ်ရှက်ဘာမှပြုတုံးလို့ရတယ် maximum တက်လို့ရလို့အဲ့လိုရှင် combination မဟုတ် separate ပဲဟုတ်အဲ
့ရ
ဟုတ်ဟုတ်အဲ့ဒီဟာလေကျွန်မပြောမယ်ဟိုအဲ့ဒါလေ individual variation ပေါ့နော်ကိုကိုစိတ်ပေါ့ကိုစိတ်ကအဲ့ဒါအလုပ်လုပ်တဲ့ထင်သုံးကြရတယ်သိပြီးတော့ evidence မရှိဘူးလို့လည်းပြောကြရတယ်နော်ကျွန်မမှာဟို adults ဟို dermatology colleague တွေရှိတယ်လေခါညာသူတို့အကူအညီလဲလို့တော့သွားဆွေးနွေးရင်လေကျွန်မပေးထားရင်တော့မှသူကမပေးဘူးဟင်းအဲ့ဒါရပါလို့ဖို့လဲဘာမှလုံးမလုပ်ဘူးတဲ့ငါဟဲလို့any little help ငါထည့်ထားတာလို့သိရမလားဟိုမလုပ်လဲအနေမရှိဘူးလေလို့ငါထည့်ထားတယ်ပေါ့နော်ဒီမှာတွဲသုံးတဲ့ကလေးရှိရဲ့ဟုတ်ဟုတ်တယ
်
ဟုတ်တယ်သုံးတယ်ဟုတ်တယ
်
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဒီမှာလည်းသိတယ်သုံးဘူးတယ်တချို့ကလည်းမယုံမယုံလည်းသူမယုံမလုပ်နဲ့ပေါ့နော်ဒါပဲပေါ့အဲ့လိုမျိုးဟိုအဲ့လိုပြောတော့ evidence တော့ဒီမဟုတ်ဘူးအဲ့လိုပြောတာဟုတ်အဲ့တော့ခုနပြောမလို့ခုန antihistamine နေပြောနော်လုတ်သွားလုတ်သွားပြီးလို့ရှိရင် one stage မှာ add လုပ်ရတယ်တို့သုံးမှုတယ်ဟိုပါပေါ့ဒီ urticaria ကလေးကိုလည်းသုံးမှုတယ် rhinitis clear ကိုလည်းတုံးဘူးတယ်အာစမာမဟုတ်ဘူးနော်ဟိုအဲ့ဒီ criteria clear ကြတော့သူကစတာဒိုးစားကြည့်တာ6လ clear multiple allergies အစားစာအကုန်လုံး allergy ဖြစ်တယ်တချို့နေ့တွေမှာဘာအကြောင်းမှရှာမရဘူးအဲ့ clear hives ထွက်တယ်သူက nursery သွားတယ်ပြန်လာပိတ်နေနဲ့ပြန်အမေကစိတ်တည်ညင်းသိလားငါလည်းဘာမှမကြွေးပါဘူးပေါ့ဟိုကိုမလည်းဘာမှမစားပါဘူးပေါ့အဲ့လိုမျိုးတွေပေါ့နော်အဲ့ clear ကိုတုံးဘူးတယ်ဟို at လုပ်ကိုလုပ်လိုက်ရတယ်ကိုယ် antihistamine ကလည်းကိုယ် option ကုန်နေပြီကို try လုပ်လိုက်ကုန်နေပြီကုန်တော့ add လုပ်လိုက်တော့တတ်သားတယ်တော့အကြီးကောင်မလေးတယောက်12နှစ်ကောင်မလေးလည်းတတ်သားတယ် Monty Lucas ထည့်လိုက်တော့မှာပဲရက်သွားတယ်တော်တော်လေး control ရတော့တယ်နည်းနည်းတော့ပြန်လာတယ်ဒါနဲ့အများကြီးမဖြစ်ဘူးတကုန်လုံးပြန်လာမဲ့အစားခုနတစ်ခွက်ဒီနတစ်ခွက်လောက်ဖြစ်တယ်ပေါ့နော်ဆိုတော့တုံးဘူးတယ် steroid ကကလေးမှာအဲ့ဒါလေဒီတိုင်းပဲခုနရနီတင်းလိုပဲရိုးသူ့ရဲ့ရိုးကတိတ်ရှိမဟုတ်ဘူးသုံးကျင်လဲရတယ်ဒါနဲ့လည်းတိတ်ပြီးတော့ evidence base မဟုတ်ဘူးပေါ့နော်အဲ့တော့ပြောတယ်ဆိုတော့တခါလေးလဲကိုပြောင်းတယ်မဟုတ်ကိုရဲ့ဒီကကိုဟောလိုက်လိုက်ဒီတိုင်းပဲလေငါတော့ပေးလိုက်တယ်3ရက်တူ9ရက်တူသိလားပြီးတော့တတ်တာပါဘူးအဲ့လိုမျိုးလေဆိုတော့ခုနရှိတယ်ရှိတယ်ရှိတယ်မွန်ဒီလူကအမရဲ့အတွေ့အကြုံပေါ့နော်ခုနကအကင်လိုက်မှလည်းပြောတာခလေးတွေတော့မရှိဘူးဒါပေမဲ့ကို patient ကလိုးလို့သုံးလို့သုံးတယ်သုံးတော့လုတ်တယ်လုတ်တော့ကိုသဘောကျသွားလေမပင်မန်းဘူးလေနော်ဟိုတနေ့တစ်ခွက်ပဲတောက်ရနော်ညကျမှလေအေး5မီလီဂရမ်တောက်ရလေအမေလည်းဒုက္ခငြင်းနေလေခလေးလည်းတက်တာလေဟိုဟာပေါ့ steroid အကယ်သုံးတယ်ဆိုရင်ကျမတို့ prednisolone သုံးတယ်ဟို asthma အတိုင်းပဲပေါ့နော် asthma လို့ပေါ့ခုနကဟိုအမနဲ့ပြောနေတယ်နော်ဒီမှာ case တစ်ခုရတယ်ပေါ့ case တစ်ခုက18လကလေး18လကလေးကဘာနဲ့လာလဲဆိုတော့ဟိုဟာကလေး ecchymosis ပေါ့နော်ဟို bruises တွေလေအကြီးတွေပဲလေညူညူမဲမဲတွေရောလေပန်းရောင်ပေါ့ပေါ့ color တွေပဲထွက်တကိုးလုံးပဲပြီးတော့ခြေထောက်လေးလက်လေးကဖောင်းနေရဒီမားလို့လေပြီးတော့သူက scrotum ကလည်း swell နေ18လ sick မဖြစ်ဘူးညာရင်ဒီလိုမကောင်းဘူးဖြစ်တာကြည့်ရတယ်အိုနာစီရတော့လာပေါ့လေအဲလာကြည့်ပါအောင်လာကြည့်ပါအောင်လေအိမ်မဟုတ်ဘူးတဲ့ဒီကလေးကိုဘယ်သူနှိပ်ဆက်ထားလဲမသိဘူးတဲ့အဲ့လိုလာတာလေဘယ်သူက punch လုပ်ထားလဲမသိဘူးတဲ့သူတို့တောင်တွေ့တုံရှိတဲ့နာစီတောင်ကြောက်တယ်ကျွန်မကလက်လာကုန်တယ်လာကြည့်ပေးအောင်ကျွန်မဂျူတီကြားလို့ပေါ့နော်ပါကြည့်တော့ကိုကသိတယ်လေထိုးထားတော့မဟုတ်ဘူးဘာလို့ကလေး history လိုက်တော့ဒီ rhinitis နဲ့စတယ်လေဒီ coryza symptom နေနဲ့စတယ်ပေါ့နော် virus ပေါ့ပြောရရင်တော့တို့ချုပ်ပြောရမယ်ဆိုရင်တော့ virus ပေါ့နော်အဲ့တော့ swab ယူထားလေ swab က enterovirus နဲ့ပြန်လာတယ်အဲ့ကလေးကခုန steroid ပြောလို့လေဟိုအဲ့တော့ကျွန်မသိနေတယ် virus ကြောင့်ဖြစ်တာလို့သိနေတော့အချိန်ကပဲကုစားမှာလေဘာမှလုပ်လို့မရဘူးဒါပေမဲ့ခုန swelling နေရှိတယ်လေခြေထောက်လေးကလည်းဖောင်းနေတယ်ဒီ genitalia ကလည်း swelling နေကြည့်ရတယ်နဲ့ရုပ်ဆိုးတယ်ပေါ့နော်ရုပ်ဆိုးပြီးအဖေမိလည်းကြောက်တယ်လေကြောက်တော့ကျွန်မအဖေမိနဲ့ဆွေးနေပြီးတော့ငါလို့ swelling နေရောက်အောင်လို့တော့ငါ steroid တွေတော့ငါပေးလိုက်မယ်လို့အန်နေတော့မရှိဘောနော်လို့ဟို asthma မှာတောက်တယ်လို့ပဲလို့တနေ့တစ်ချိန်ပဲလို့ prednisolone ပေါ့ငါ၃ရက်ပေးလိုက်မယ်လို့ပြောတယ်။ဖေမေကပြောတယ်နောက်ခေါက်ပြန်ချင်းတော့လေနောက်တစ်ပတ်နေတော့ပြန်ချင်းတော့လာတယ်။ငါတို့နင်းပေးလိုက်တဲ့တလုံးနဲ့ပြီးသွားတယ်တဲ့။24နာရီတဲ့။ကုံရော့သွားလို့ဆက်မတိုက်တော့ဘူးတဲ့။တို့ကမတောက်ဘူးပေါ့နော်။ကလေးကတတ်တာတာဘူး။အဲ့လိုမျိုးကြုံဘူးတဲ့။အဲ့လိုဆွဲလင်းရလို့ရှင်တော့ခါလေးကျွန်တော်တို့ထည့်ပေးတတ်တယ်။ဆွဲလင်းနေမြရော့မလာလို့ပေါ့နော်။အဲ့ဒါဒီတိုင်းပဲတချို့လူကမယုံတဲ့လူရှိတယ်။အဲ့တော့ကို့ပုံမှာ up to you ပေါ့နော်။ကို့ပေးရင်လည်းပေးမယ်ပေးရင်လည်းမပေးနဲ့။ဒါနဲ့ तू ကအဓိက treatment မဟုတ်ဘူးပေါ့။အဲ့ဒါလည်း symptomatic ဖြစ်မှာပါနော်ဒီ swelling ရောအောင်ပြီးတယ်ဆိုတော့လေဟိုဒီဒီခုနလိုပေါ့ဟို virus ကြောင့်ဖြစ်တာတို့ဒီလက်ချောင်းမှာ swelling ဖြစ်တာတို့ဟာလာဒါတွေကြရင်တော့လည်းလည်းပါရောမှာ croup တို့ပါလို့ကြရတော့ croup ကတော့ steroid ပေးတာပဲလေဆိုတော့ dexamethasone က3တယ်ကျမတို့တောက်လျှောက် training ယူတဲ့က3တယ်တချို့ဆေးရုံတွေမှာခုကျမ Scotland ရောက်နေတော့ Scotland မှာကျမနေရာကတော့ prednisolone 3တယ် dexamethasone တို့မတော့အဲ့ဒါ community မှာကြည်ပြ prednisolone ပဲရလို့သူတို့တက်လို့အကုန်လုံးနဲ့ဒူသွားအောင်ဆိုညှိလိုက်ပြီးတော့ကျမတို့ကသူတို့နဲ့လိုက်နောက်ဆိုရင်ရှုပ်တယ်လေဟုတ်တယ်မလား confuse ဖြစ်တယ်လေအဲ့လိုမျိုးဆိုတော့ topic ကhydrocortisone 1% hydrocortisone ပဲတုံးရတယ်ဒီကတုံးတာကျမတို့ကဟို eczema ပဲတုံးတာ vitamin B3 ပါဟုတ်တယ် percentage တွေရှိတာပေါ့နော်သူကဟို highly potent နဲ့ဟို low potency နဲ့ဒီမှာ category ရှိရနော်အဲအဲ့ပေါ်မှာကြည့်ပြီးတော့ဟုတ်တယ်ဒါဆမသာဆုံးတော့ကြော်ပြီးဟုတ်ဟုတ်ဟုတ်ဆိုတော့ဟုတ်တယ် article ကနည်းနည်းခက်တယ်အဲ article ပြောလို့ article ကစိတ်ဝင်စားဖို့တော့ကောင်းတယ် different form ရှိတယ်လေမှတ်မိလားကောင်းကားနေ different form ရှိတယ်ဆိုတာလေဟုတ် cost ရှာမြောက်ဆိုရင်လည်းရနိုင်တယ်ဟိုဟာရှိတယ်လေ physiological လေ like cold urticaria ဟာမှ cold exposure လေ solar urticaria sunlight နဲ့ရှိတာလို့เนาะဟိုနောက်ထပ်ရှိပါသေးတယ်ဟိုဒီဘက်ဟာ pressure urticaria လို့လေအေးဟိုပြောကျင်တာ interesting ပြောကျင်တာက cholinergic urticaria အဲ့ဒါဘလို spot up ဟုတ်တယ်ဒီ cholinergic urticaria လေသူကအဲ့လိုကြီးနဲ့ပဲလာမယ်เนาะအဲ့လိုခုနလိုပေါ့frequent ဟို urticaria ထွက်ထွက်လာတယ်ဆိုပြီးလာတယ်ခလေးတယောက်လာလာတော့အဲ့လို history မေးလိုက်ကွာမေးလိုက်တော့ခလေးကလည်းပြောထားတော့မစိုးဘူးလေခလေးက10နှစ်ခလေးတက်တက်ကြွကြွနဲ့ခလေးဟို sports တွေပါလုပ်တယ်အဲ့လိုမျိုးပေါ့ဟင်းနဲ့ငါလည်း winter မှာတဲ့ငါ ski skin သွားတာတဲ့ skin ဆိုတော့ဒီတော့အေးတယ်လေအဲ့တော့မှာတဲ့အแทးမှာတဲ့အဲ့ဒီပေါ်တယ်ဆိုတော့အแทးမှာသူချွေးတွေပြန်နေတာဟိုချွေးတွေနဲ့သူအဲ့ urticaria ပေါ်တော့ပေါ့နော်ပြင်ခဏလေးပဲပျောက်သွားတယ်တဲ့ရေချိုးလိုက်တယ်ပျောက်သွားတယ်အဲ့လိုမျိုးတွေပေါ့ကလေးကအဲ့လိုပြောတယ်လေဒါကလေးတယောက်နောက်တယောက်ကျတော့အမေကပြောတယ်ငါသားလေးတဲ့ဟိုသူ့ရဲ့ချွေးကို तू ကပြန်ပြီး allergy ဖြစ်နေတာဟဲ့ तू က he's allergic to his own sweat အဲ့လိုမျိုးပြောဆိုတော့အကြောင်းဆရာမလည်းတို့လာပြောတယ်အဲ့အမေကယူနေတယ်တဲ့လာပြီးပြောတယ် तू သားတယ် तू ချွေးကို allergy ဖြစ်တယ်ကို့လာမေးတယ်ပေါ့နော်သူတို့မသိတော့ကိုကပြန်ရှင်းပြတော့အော်ဟုတ်လားပေါ့နော်အဲ့လိုမျိုးလေအဲ့ဒါလေးကကိုလင်နာချစ်ဟိုပါလေမီဒီယေတစ်ပေါ့နော်ဟိုအဲ့ဒါလေးကကိုကောင်းတဲ့မရှိရင်လွတ်သွားနိုင်တယ်လေအဲ့ဆိုရွာလဲနေရပေါ့နော်ဘာလဲမသိဘာလဲမသိအဲ့ဒါလေးကို miss မဖြစ်ဖို့ပေါ့ sweat urticaria ပေါ့အဲ့ဒါကြောင့်ဘာလုပ်လဲအဲ့လို exercise အရင်လုပ်တဲ့လူဘောလုံးကန်တဲ့ကလေးတွေပါလို့ဆိုလို့ရှိရင်မသွားခင်တောက်လိုက်လေနန်းစတေးတွေတောက်လိုက်သလုံးလောက်တောက်လိုက်တောက်ကစားလိုက်ပြီးတာနဲ့ cool down လုပ်လိုက် shower လုပ်လိုက်ချိုးလိုက်တက်သွားလေသူတို့သိတယ်အဲ့လိုမျိုးခုနအဲ့ဒါဆိုလို့ animal exposure ပြောအောင်အဲ့လိုပေါ့ဟိုအမခွေးတွေကြောင်နေနဲ့မတဲတဲ့ကလေးလေသူတို့ကမြင်းလဲစီတော့မြင်းနဲ့လဲ horse hair လဲမရဘူးလေသူကမြင်းကအရင်စီတယ်ကလေးက allergy ရှိတယ်မချို့ဆိုရဲတယ်လေသွားခင်နဲ့ဆေးတွေတောက်သွားတယ်အဲ့လိုပေါ့တက်နေတဲ့မြတ် exposure မဖြစ်အောင်ပေါ့ပြန်လာခုနကလိုပဲရေချိုးပစ်လိုက်တယ်ခွေးတွေပါဆင်သွားချိုးပစ်လိုက်အဲ့လိုလုပ်တဲ့ကလေးရှိတယ်ဆိုတော့အဲ့ဒါလေး management ပဲလေအဲ့လိုမျိုးဆိုတော့အဲ့တော့ခုန urticaria ကြောင်ပြောတယ်ဟုတ်တယ် urticaria စိတ်ဝင်စားဖို့ကလည်း type တွေကအများကြီးပဲ different type ပေါ့နော်ဒီ dermatology british dermatology association သူ့မှာလေး leaflet လေးရှိတယ် internet မှာ download လုပ်လို့ရတယ်အဲ့ဒါအရန်ကောင်းဟောမယ်အဲ့ဒါအဖေမေပေးလိုက်ရင်သူတို့အရန်ကျေနပ်ပါသူဖတ်ပြီးတော့လေးဟင်းချပြီးတော့လေးကိုဘာမှတော့မမေးတော့လားအဲ့ဒါဖတ်ပြီးသူတို့ပြောကြတယ်နားလည်လို့လေးအဲ့ဒီ leaflet တော်တော်ကောင်းတယ်ဟိုဗမာပြန်တော့မရှိဘူးပေါ့နော်အဲ့လိုမျိုးလေးဆိုတော့ urticaria allergy ဟုတ်လူကြီးမှာတော့ရှင်းရှင်းပဲခလေးတော့မတွေ့ဘူးသေးဟုတ်ခလေးလည်းဆိုကြတာပဲเนาะ teenager တွေလေးဆိုတယ်မတွေ့ဘူးဆေးကောင်းလို့ဖြစ်မှာပေါ့ဆေးတော့กว่ามาပေါ့เนาะအဲ့လိုမျိုးဟိုဟာတော့ရှိမှာလူကြီးဆိုလို့ရှင်းဒီဆွဲကြိုးတို့ဟုတ်လားဒီကဟို allergy contact dermatitis ရသူတို့ကြတော့ကျမတို့ရှိမလားတော့ ਨੇ dermatologist ပေါ့ skin specialist ပေါ့ကြာတယ်အဲသူတို့ကြီးကြတော့ဟိုအလုပ်တယ်မလား patch test လုပ်တယ်patch test ကအဲ့လိုပေါ့ chemical ဟိုအရင်နဲ့ patch လေးတင်ပြီး72 hours မှာဖတ်တယ်ဆိုတော့ delay reaction အဲ့ဒါခုနဟို skin print နဲ့မတူ skin print က quick reaction နဲ့ IG immediate 15 minute နဲ့ဖြေရတယ်ဟို patch test က delay type က2ရက်3ရက်ဆောင်ရတယ်ဟို mental test လို့ပေါ့ TV test လို့ပေါ့ delay type ဆိုတော့2ရက်3ရက်မှဖြေဖတ်လို့ရတယ်အဲ့ဒါကြောင့်တို့ allergy သမားမလုပ်ဘူးအဲ့ဒါ skin သမားတွေလုပ်တယ်အဲ့လိုဆိုတော့ဟုတ်တယ် DDD hair တို့ဘာတို့ကတော့မတွေ့ဘူးဆိုတော့ဘာရှိသေးလဲone shot of homa ga one shot threat war me laut de shi de tou thoe da laut de shi de tou laut de shi de ho chan na ma twei ku chan na one ta ma twei ku kuna drug ga kuna de yi de shi da drug ga taim ma tong daw le taim ma phie bu a lo taim ma shi ne ko tu ti fen jo ပြန်มาလေဆမ်မတော်ဘူးဆမ်မတော်ဘူးမနီလုကတ်စ်ပဲတော့ဘယ်ကစ်တိုတီဖမ်တော်အေးအီယိုစီနိုဖေးက စိတ်ဝင်စားဖို့ကောင်းတယ်ဒိုးတွေဟိုပန်းပြီးခဲ့ဘက်ကတော့မင်းကတော့မဟုတ်ဆေးတန်းသွားတယ်လေသူတို့ပြစီခံသွားတော့ဟို case တခုကိုတယောက်သူဆွေးနွေးနေတော့လေဒီ osinophil အရင်များလို့ဆိုတော့ဒီကကြည့်ကြပြီးတော့တကြ clear မှာကအဲ့လောက်ကြီးမဟုတ်ဘူးတလားဒါမှမဟုတ်အရင်လည်းမများလို့လည်းဖြစ်မှာပေါ့နော်ဟိုတွေ့ပါတယ်ကျမလေးဟိုအားပါတော့ဟိုက upper limit ကဟို 0.6 လမ်းဒီဟိုကဟို left reference ကကျူးလောက်ဖြစ်ဖြစ်နေမယ်နော် normal က 0.6 လမ်းသိအဲ့ဒါလည်းကိုသိမလို့ဘာမှမဖြစ်ဘူးဒါပေမဲ့လည်းဟိုကဖြစ်လို့ရှိရင်တော့ခုနကလိုဒီ warming လုပ်လို့လိုက်ပေါ့ဒါတွေကလည်း and လည်းမရှိဘူးလေဟုတ်တယ်မလား warm လည်းဖြစ်ခြင်းဖြစ်နိုင်တာဖြစ်ဖို့များတာပေါ့နော်တိုင်လိုက်ပေါ့ဒါနဲ့အဲ့ဒါကြောင့်ကြောက်မနေဘူးအဲ့လိုမျိုးမရှိဘူးတတက်ကြီးမရှိဘူး eosinophil ကဒီ pathophysiology မှာဖတ်ကြည့်လို့ရှိရင် delay reaction မှာပါတယ် allergy မှာလေ acute phase နဲ့ delay response မှာပါတယ်သူကရိုးရှိတယ် eosinophil လည်းပါတယ်အဲ့လိုမျိုးဒါပေမဲ့ clinical ဒီ day to day practice မှာတော့ဘယ်လောက်ကြီးမဟုတ်ဘူးနောက်ပေါ့ခုန IgE ပေါ့နော်ဟိုခုနကော specific IgE to peanut to dairy တို့လောက်တယ်မလားတချို့လူတွေက total IgE ဖောက်တယ်လေ total IgE ဖောက်မလားအမကိုလာမေးလို့ရှိရင်အမကတော့ပေါ်တာမဖြစ်ဘူးအေးလေကိုတင်ရဒီဒီကလေးက atopy history ရှိတယ်လေ eczema တွေနဲ့ဟာ asthma တွေနဲ့ရှိတယ်ဖောက်ရင်တန့်ပါတယ်တက်တော့ဘာလို့မှဘာမှလည်းမလုပ်ဘူးအဲ့တော့အဲ့တော့ဖောက်မဲ့သူကရှိတယ်မဖောက်ဘူးလို့ရတယ်လို့တက်မှာလေလို့အဲ့လိုမျိုးလေနော်များလို့လည်းဘာမှမဖြစ်ဘူးကိုတိတာလည်းရှိတာလေအဲ့လိုမျိုးဆိုတော့အဲလင်းစေးမပေးဘူးမပေးပြောမပေးဘူးမျိုးမပေးဘူးဆိုပြီးနဲ့ခဏလေးဟုတ်တယ်မပေးဘူးတောက်ဆေးတွေရေးပေးတာဘာလို့ဆိုတော့ဒီဒီဒီဒီမှာလည်းရှိပါတယ်เนาะဟိုကလမိုင်းလိုရှင်လို့ပါเนาะဒါပေမဲ့အဲ့မှာလိုရှင်လို့ eczema တို့မှာသူတို့ cream တွေကတစ်ခါလေးကြာရင်သူမှာပါတဲ့ preservative တွေပြန်ပြီးကိုဒုက္ခပေးတယ်လေဟုတ်တယ်မလားအဲပို့ပြီးဒုက္ခရောက်တယ်လေမကူတဲ့အပြင်ပြဿနာစိတ်ကလာသေးတယ်လေကလမိုင်းလိုရှင်ပါမကူတာတွေရှိတော့ကျမတို့ကဘောတာမဖြစ်တော့ရေခဲโอเคเนาะဒါတော့ကတ်လို့ရပါတယ်ဟိုဒါတော့အမတော့မခံဘူးပေါ့နော်ကတ်လို့ရပါတယ်ခုနလိုခုနလိုဟိုဟို moisturizer ပေါ့နော်လိုရှင်လို့ပဲလိမ့်ညင်လည်းတိန်လေနေလို့တော့ကောင်းကောင်းသားမှာပေါ့နော်ဟိုပျောက်တော့ပျောက်သွားမှာမဟုတ်ဘူးလေနော်ဆေးပြီးမှသူပျောက်ဒါမှမဟုတ်လေသူ့ချင်းနဲ့သူပျောက်သွားတာပဲလေကိုမလို့ဖဲနဲ့လည်းပျောက်ချင်းပျောက်သွားတာလေနော်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်လေအဲ့လိုမျိုးလေဆိုတော့ဟုတ်တယ် articularia ကြောက်ကြတယ်ဟို manage လုပ်ရနေနဲ့ခတ်တယ်အဲ့လိုမျိုးခန္ဓာပြန်ဖြစ်တယ်ဘာဖြစ်လဲသိမပြောနိုင်ဘူးဒုက္ခရောက်တယ်အဲ့လိုမျိုး
ဟုတ်ဟုတ်ဒီရည်ရည်ကြီးနေနေပါလား
ဟု
တ်အမကတော့ရက်ပေါ်လေ
းဟုတ်
ဟုတ်ပါပြီ
ဟုတ
်အနေနဲ့ဒီလိုမျို
းဟုတ
်နောက်ဆက်နာမည်ပြင်တယ်တော့နောက်ဆက
်ဟုတ
်ဘာသာနေရလဲအားလုံးကသနာကြောင်းတာ
အဲ့ဒီမှာဆင်းရင
်း
ဟုတ်ကြောင်သွားတယ
်ဟုတ်
ဟုတ
်ဒါနဲ့ဘာ
လို့ပေါ့ဒီကနေ့အဲ့ဒီကိစ္စကခုနကတော့ဘာ trigger မှမရှိဘူးလား off နဲ့ဖြစ်တာ off ဟုတ်တော့ဘူးဖူးကြောင်ဖြစ်တာဟုတ်ဟုတ်ကဲ့ဟုတ်ဟုတ်သာလို့ဒီဆွဲလင်းကဒီမှာပဲလာတယ်နော်ဒီမှာမဖြစ်ဘူးလုံးဝလက်ချောင်းမှာလည်းမဖြစ်ဘူးအသက်ရှူလည်းကောင်းတယ်မူးတာတွေပဲဘာမှမဖြစ်ဘူး normal ပဲအဲ့ဒါဆိုလို့ရှိရင်မထိုးတယ်ဆိုရင်ကျွန်တော်ရှိမှာထိုးတာ adrenaline မလို့လေဟုတ်တယ်မလား netflix မဟုတ်တော့မထိုးဘူးပေါ့နော်ဒီ antihistamine နဲ့ပဲအောက်တာပဲတောက်ဆေးပဲအဲ့မှာတောက်ဆေးပဲထိုးစရာတော့မလိုဘူးဒါနဲ့လူကြီးကလည်းထိုးလို့တော့ထိုးလို့ရတာပေါ့နော်ခလေးကတော့ဟုတ
်
ဟု
တ
်ဟုတ်ဟုတ် rapid ပေါ့နော် progression ပေါ့ဟုတ်ဟု
တ်
ဟုတ်ပြန်ပေးထားဟုတ်အမှားတော့မရှိပါဘူးဒီမှာဟိုအမှားတော့မရှိပါဘူးလေတခါတချို့ဟာတယ်လေ no right or wrong way လေဟုတ်တယ်မလားမမာတော့လည်းမမာပါဘူးလေခုနကဒီဆွဲလေးနေနဲ့ rapid ဖြစ်တော့ကိုကစိုးရင်တာပေါ့နော်စိုးရင်တာပေါ့လေ even ဟိုတည်ရမလားအကဲဟိုကဖြစ်တယ်ဆိုရင်တော့မှ pressure တွေပဲကြားတော့ဘူးပေါ့နော်အဲ့လိုမျိုးခုနကတို့တို့ ABC မပါဘူးဆိုရင်တော့လေဟိုမှာလေထိုးစရာတော့မလိုဘူးပေါ့နော်ထိုးတယ်ဆိုတော့လေ adrenaline လောက်ပဲထိုးတာ adrenaline မလိုတဲ့ကလေးဆိုရင်စေးပဲတိုက်တာ ဟိုဒီကကြတော့ဂျီပီကြတော့ခဏလာလာဆိုတော့စောင့်ကြည့်မှရှိတယ်ကျွန်တော်တို့ကဆေးရုံလို့လောက်တာဆိုတော့တို့က observation ထားလို့ရတယ်တိုက်ထားပြီးတော့ကိုယ့်ဖြစ်မှနေတာဟိုဂျီပီကြတော့ကျွန်တော်တို့နားလေတယ်သူတို့မှဒီ short period မှာကြည့်ရတာမလွယ်ဘူးလေလုံးတမြအကုန်အုပ်လိုက်ရတာပေါ့နော်ကိုယ့်ရှိမှာအချိန်ရှိရယ် staff တွေရယ်ရှိရယ်ကြည့်မဲ့လူတွေရှိတော့ကိုကလုံးဆရာအောင်မလုပ်ဘဲနဲ့စောင့်ကြည့်တာအဲ့လိုပွားပါတယ်ဟုတ်ဟုတ်ပြန်စားနေပတ်သက်ပြီးပါလေ။အော်အော်ဟာ။ဟာ tropical medicine tropical medicine နဲ့ဝေးနေကြ။ဟုတ်ဟုတ်ဟုတ်ဟုတ်ဟုတ်ဟုတ်ဟုတ်ဟိုကလေဒီဟိုကနဲ့ဆင်သွားတာပေါ့နော် GI symptom ပေါ့နော် GI symptom ဆိုတော့ကျမတို့ရှိမှာ intolerance group ပေါ့နော် intolerance group ဆိုတော့အော်အဲ management မပြောရသေးဘူး။ကိုက IgE တွေပဲရတယ်အញ្ញောင်းကြီး။ IgE တွေပဲပြောနေတယ်လေ။ဟို non IgE group ပေါ့နော်။အဲ့ထက်မှာထားလိုက်ပါတော့ GI symptom ဆိုတော့အဲ့ group ကိုထားလိုက်ပါတော့။အဲ့ဒါဆိုကျမတို့ဟိုမှာမပါလို့လဲဆိုလို့ရှိရင် flu လို့ထင်တယ်။ flu နဲ့လာတာပဲလေ။ဘာအစားမလဲမသိဘူး။အဖေမရပြောတဲ့ dairy ကြောင့်ဖြစ်တာလား wheat ကြောင့်ဖြစ်တာလားလည်းမသိဘူး။ဘာမှမသိဘူးဆိုရင်ဘာလုပ်လဲ cut off လုပ်လိုက်တယ်။အဲ့ဒီဖို့တခုရွေးလိုက်တယ်ဖြစ်နိုင်လို့ပေါ့ဒါမှမဟုတ်လေကျတော့ diary ထားခိုင်းတယ် diary ဟောက်ပတ်ပေါ့ထားလိုက်တယ် date နဲ့နေ့မှာပါစားလဲ symptom ပါလဲလုံးလိုက်လုံးလဲရှင်6ပတ်ကြည့်လိုက်လို့ရှင်သိတယ်ဘယ်နေ့မှာဖြစ်များလဲဆိုတော့ပါစားလို့ဖြစ်များလဲဆိုတော့ခိုင်းညာ pinpoint လုပ်လို့ရတယ်အဲ့ကြောင့်လို့ရှင်ဟိုကသိတယ်ပေါ့နော်မသိရင်တော့မှထင်တဲ့ဟာလေးကိုပေါ့ဟုတ်ပြီငါတို့ diary ကို6ပတ်ဖြတ်ကြည့်မယ် complete exclusion လို့ခေါ်တာပေါ့တချို့ကအမေကမသိဘူးလေဟုတ်complete တကယ် complete သူတို့ကဟိုခုခေတ်ကအစားအသောက်တွေရောဆေးတွေရောအမျိုးစုံထုတ်တော့အဲနေရာတိုင်းမှာပါတယ်လေတိတ်ချောက်ကြည့်ရတာတိတ်ချောက်ဖတ်ရတာလေတခါသူကသတိမထားမြင်အိုးအဲ့ဒါ dairy ပါတာငါမသိဘူးဆိုတာပါတယ်လေအဲ့လိုမျိုးဆိုတော့ complete 6 week off လုပ်လိုက်လို့ရှိရင်တတ်တာထားပါတော့နော်အဲ့အဲ့ဒါကြောင့်ဆိုရင်အဲ့ဒါတတ်တာလေပေါ့ဟာဟုတ်ပြီဒါ dairy တောင်းပဲအဲ့အချိန်ကျလို့ရှိရင်ငါတို့ပြန်ကြွေးကြည့်ရအောင်ဆိုပြန်ကြွေးလိုက်တော့ clear ပြန်ဖြစ်ပေါ့အဲ့ဒီပြန်ဖြစ်ဒါဆို confirm လုပ်တာကိုအောင်ကျွန်တော်အဲ့ဒါနဲ့ပဲလုပ်တယ် food ကို exclusion နဲ့ reintroduction နဲ့အဲ့ဒါပဲလုပ်တယ်အဲ့ဒီ GI group ကို any food ပေါ့ one at a time နောက်ဆုံးမသိဘူးလေ dairy ပြီးတော့မှ dairy ကဖြတ်ကြည့်လို့ဘာမှမထူးချောင် simple ဒီတိုင်းပဲဆိုရင်ဒါ dairy မဟုတ်တော့ဘူးပြန်ကြွေးလိုက်တယ်နောက် food တခုကလေးဆိုကြောက်ဦးပေါ့နော် egg exclusion another 6 week အဲ့လိုလုပ်ကြည့်တယ်တခုမဟုတ်ဘူးရှက်ဩ dairy ပြောတာ sorry dairy ဆိုတာဟိုကပြောတာ no dairy ပစ္စည်းဟုတ် no dairy ပစ္စည်းနိုးရပစ္စည်းနိုးနဲ့နိုးရပစ္စည်းပေါ့နော်ဆိုတော့အဲ့ဒီ GI သမားတွေကအဲ့လိုပဲရှိတယ်ဒီ infection ကတော့ related ဖြစ်လာမျိုးပြောတတ်ဒီ tropical screw ရာလေအော်အဲ့ဒါကိုကျွန်တော်တို့ခေါ်တာဟိုဟာရှိတယ် IBS ပဲခေါ်တယ်ပြောတော့အဲ့ဒါ IBS လို့ခေါ်တယ် irritable bowel syndrome လို့ခေါ်တယ်အဲ့ဒီကလေးတွေကြတော့ခုန food လဲမဟုတ်ဘူးလားအဲ့ကနာကိုနာအစိမ့်အဲ့ဒါမပြောခင်ရှောက်ပြောရသေးတယ်သိရမလားအဲ့ဒါကိုအရင်ပြောရင်မကြိုက်ဘူးလေမကြိုက်တော့အဲ့ဒါလေးနောက်ဆုံးမှထားတာအဖေမရစပြီးပြောလိုက်ရင်ဝမ်းသာတယ်အာသူတို့ပြောရစီဝမ်းသာတယ်ကိုကစပြောရင်နည်းနည်းပြဿနာတန်းနိုင်တယ်သိရမလားငါကလေးကနေရအဲ့ဒါထင်လာလာအောင်မယ်လေဆိုအဲ့ဒါ list မှာထည့်ထားတယ် psychological ကိုထည့်ထားတယ် stress ရများတယ်ကလေးတွေကကြောင်းမှာ stress များတယ် IVDIA မဟုတ်ဘူးဟိုကလုံးလို့ရတယ်လေအဲ့တော့ stool cell protecting လို့လို့ရတယ် stool cell protecting ဆိုတာဟိုပါလေအာ CRP လို့သဘောမျိုးပေါ့နော်ဟိုဟို inflammation ကိုပြတာလေအရန်လွယ်တယ်ဈေးတော့မပြောတတ်ဘူးနော်ဒီမှာလေဟိုမှာဈေးလည်းမဆိုးပါဘူးအဲ့လိုထင်လို့ရှင် stool ပို့လိုက်တယ်ပို့လိုက်လို့ရှင်အဲ့ဒါအများကြီးတက်ရမယ်လေမတွေ့ဘူးနော်အေးဟိုမှာအေးဘောအေးဘောအေးဘောอ๋อๆโหอ่ะผิดดิโตอ่ะเอออ๋อเอ้ยอ่ะทีวีอ่ะโคเมียอ่ะป่ะเนาะโคมาก็ตะแกพิวอะไรอิมมูนมีดิเอเต็ดป่ะเนาะ IBD โครนโด UC โด UC โดเนาะสรุปเอ้ยไอ้เหล่าမျိုးป่ะคุณน่ะပြောလို့မျိုးပဲဟိုဘာလဲสตูแคปเปอร์เทคนิคရှိတော့ยังต้องဝင်เลยสโคปလုတ်เสียမလို့အဲ့ဒါမတန်ရင် GI သမားတဲ့ special ဆရာလုံးဝမကြည့်ချင်လုံးဝမကြည့်ချင်သူတို့မရှိဘူးလုံးဝကိုပဲဖြည့်ရှင်အဲ့ဘိုင်းနာတာဘယ်ကိုကအနာသက်တောင်လုတ်ပေးနေတာခုနကလို diet try လုပ်ကြည့်တယ်ဖတ်ကြည့်ရင် IBS က management တိတ်မရှိဘူးနော်အဲ့ကလေးမှပေးရဆေးရပေးစရာမရှိဘူးဒါနဲ့ anti spasmodic သဘောမျိုးပေါ့နော်အဲ့ဒါတွေပဲ try ရတာပေါ့ constipation ရှိတာကြည့်တယ်လေအဲ့ laxative လေးပေးလိုက်တယ်လေ laxative လေးပြီးတော့ power control လုပ်တယ်လေဟိုဟာ anti spasmodic ပါ meperine လို့အမအမကျတော့အဲ့ဒါတွေကိုဟိုသုံးလည်းမပြောမသုံးလည်းမပြော up to you ပဲလေဒါ no harm လေတည်ရမလားအဲ့လေစားလို့ရတာပဲနော်ယောဂတ်တွေပါလေဒီမှာယောဂတ်စားတာပဲဟုတ်တယ်မလားပြောပြတာလေကိုငငယ်တဲ့အဖေမေတွေပြောဟဲ့ဝင်းသွားနေလားဝင်းသွားလို့ရှိရင်ဒင်းချင်းလေးစားလိုက်ရင်ပျောက်တာပဲလေအဲ့ဒါအတူတူပဲပေါ့သူတို့အဲ့မှာသုံးနေတာလေနော်စားလို့ရတယ်နော်စားလို့ရတယ်ပြတော့ပြတော့သိမ့်မသိဘူးလို့မျိုးဟိုကရှိတယ် peppermint capsule ရှိတယ်အဲ့ဒါ12နှစ်အထက်ပဲပေးလို့ရတယ် peppermint tea တွေရှိတော့တိုက်ခိုင်းတော့ပေါ့ကလေးကိုလေဟိုဟို peppermint စပါခေါ်လဲဟိုအယူရလေပူစီနန်ပူစီနန်လေရင်နွေးနဲ့ထဲတော့အဲ့ဒါလုတ်ဖြစ်တော့ပေါ့ဒါဟိုတိုင်းရင်းစိတ်လဲပါတယ်အဲ့လိုမျိုးဆိုတော့ဒါဟုတ်တယ် tropical spray အဲ့ဒါပန်ဖိဂတ်စကကြတော့ဒါမတိုလော်ဂျီဖြစ်သွားပြီဟိုဟုတ်ကဲ့ကျမတို့ဟိုဥစားမှာအလာဂျီတွေမှာမပါဟုတ်ဒါမတိုလော်ဂျီဖြစ်သွားတယ်အဲ့ဒါကြောင့် skin biopsy ယူတာတို့ပါတော့နော် genetics test တွေပါလုပ်တာတို့ရှားလက်ရှားနဲ့တူပါနော်ဟိုသိတော့မတွေ့ဘူးဟုတ်တယ်ကျွန်တော်မတွေ့ဘူးလေသိရင်ပဲသိဘူးလားနော်စားရည်လည်းသိဘူးလေဟိုအေးဟိုအပီဒါမိုလိုက်စစ်ဘလူးစာတို့ပါတခုတော့တွေ့ဘူးလေကို training ဘောကတော့ neonate လေးမှာဖူတွေနဲ့ထွက်လာတယ်တယောက်လောက်ပဲတွေ့ဘူးလေရှားတယ်အဲ့လိုဟလာအမရအကက်ရဲဖြစ်တာပေါ့နော်ရဲဖြစ်တော့တကက်တကက် specialized area ဖြစ်သွားမှာပေါ့နော်ရာမရှိတလောက်ဖြစ်တယ် Jesus ပြည်ကြီးကဟိုမှာမရှိအဲ့လို foreign ဟိုမျိုး clip တယောက်တလေကြားဘူးတာလောက်ပဲရှိရဲဟိုကလူတွေကမရှိဘူးအဲ့ဒါလေးကြားချင်တယ်ဟို diabetes လို့ပေါ့နော်ဟို genetics ပေါ့ mediterranean fever လို့ပေါ့ဘာကြောင့်လဲ some reason အဲ့ဒီဒေသမှာပဲဖြစ်ကြတာနော်ဒါပေမဲ့လူတွေက migrate လုပ်ရင်တော့နောက်ဆုံးကျ globalize ဖြစ်သွားမှာဟုတ်တယ်မလားဟုတ်ဟုတ်ဟို neonatal screening ပေါ့လေအဲ့လောက်ကိုများတာများတာဒီမှာရှာပေးမယ်လေပြီးလို့ရှင် contact လေးပေးလိုက်ပြီနော် contact လေးပေးလိုက်ပြီ email ပို့လိုက်ပြီနော်ဒီမှာ mail ပေးမယ်လေနော်ဟိုမှာမရှိတော့မရှိဘူးပေါ့နော်ဟုတ်ရလာတော့ပေါ့ရန်ရှောင်ရတယ်အင်းပေါ့ဒီမှာဆေးရရန်လို့ရအောင်နော် community မှာလေ infection ရရန်ပေါ့လေဟာဝတာဝတာပေါ့ဟောကျွမ်းမှတ်ထားမယ်အဲ့ဒါလေးเนาะ record လေးထည့်ထားတယ်ကောင်းတာပေါ့အဲ့ဒါကောင်းတာလို့ဘယ်လိုလဲလောက်ကိုလုတ်ပေးလိုက်ဩတော့ပေါ့လောက်ကိုလုတ်ရတော့မှာလေဟုတ်အနည်းဆုံးသိရတာတော်သေးတာပဲလေအ အလာဂျီလိုဖြစ်နေတာပေါ့ဒီမှာအဲ့မှာပါတယ်ပါတိုင်းလည်းမဟုတ်ပါဘူးဒီမှာဘယ်လောက်ပါလဲမှမတည်တာလေဟုတ်ဟုတ်ဟုတ်ရတာဟုတ်ဆေးရုံရရမယ်ဟုတ်ဟုတ်ရှာ။ Mac. Oh, Mac. Mac ရောဟိုအခေါ်လာလား။ Trash. Trash ကိုခေါ်လာ။ဟုတ်ဟုတ်။ Trash ကဟိုဘယ်ရွယ်မှာဖြစ်တာလဲ။ကျမတို့ကတော့ Neo Name မှာပဲတွေ့တာ။ Neo Name မှာလေ။ဟိုအဲ့ဒါတော်တော် common ဖြစ်တယ်နော်။ common ဖြစ်တယ်လေကလေးသိပါတယ်မအားလို့နော်။ဒီမှာဟိုဗာလဲဟိုကလည်းချစ်ကြည့်လို့ရှိရင်ဒီ No Boy ပေါ့နော်။ No Boy ကတတ No Cart က Milk Cart ကတတ Mac ကတတနော်။ဟိုကလေ10 depressor နဲ့ချစ်ကြည့်ချစ်လို့မရဘူးလို့ပြောတာဟုတ်တယ်မလား။ဆိုတော့ကျမတို့ကတော့ကျမတို့ဟိုကပဲလုပ်တာ Nice Statin ပဲသုံးတာပဲ။ Nice Statin ဟို Oral Drop ရှိရလေ။ကလေးလေးရှိရလေဆက်ရက်ပေးတယ်။နောက်တစ်ခုကရှိတာအပေါ်ထရီလောက်လို့ရှိရင်အောက်ကိုလည်းလောရတယ်။ဘာလို့လဲဆို GI track ကဒီကလာတာလေ။ဒီကအောက်ကိုဆင်းပါလေ။အောက်ကနေထွက်မှာဆိုတော့ဟို cream နဲ့လင်းရတယ်။သူကအများသောအားဖြင့်ဒီ spot လေးလာတယ်လေ။ဟိုဘာ satellite lotion လို့ခေါ်တာပေါ့ဟုတ်လား။ candida ကလေ spot လေးရဲ့အနီးစက်တွေလာတယ်အောက်မှာလေ။ဆိုတော့ treat လောက်လို့ရှိရင်တစ်ခုလောရတယ်။ပွဲပေးတယ်10ရက်။အာ standard ပဲ10ရက်။ oral suspension လေးကိုတောက်လား။အောက်ကကြတော့ဟိုဟာလေ nystatin cream ဆိုတာရှိတယ်။နောက် detector collar ဟို anti fungal ပဲရှိတယ်လေအဲဟိုမှာတော့စာအုပ်ဖတ်လိုက်တယ်ပေါ့ PNF ကိုအေးအဲ့ဒီဟာပေါ့အေးအဲ့လိုမျိုးပေါ့ဆယ်ရက်ပြီးပါကြာတာဟိုအဲ့အဲ့ဒါတော့ common ဖြစ်တယ်ဟိုအထူးသဖြင့်ဟိုအမေတွေကဟို crack nipple ဖြစ်လို့ရှိရင်နော်အမေရှိရရတယ်လေအမေပါ treat လုပ်ခိုင်းရတာပေါ့ကလေးကနိုးကဆိုးမှာတင်းမှာအဲ့တော့နေ့ရက်စလုံး treat လုပ်ရတာပေါ့မဖြစ်ဘူး။ဘာဖြစ်လို့ဆိုတော့ဟိုကလေးကကျန်းမာနေတဲ့ကလေးလေးဟို underlying ဟို problem လုံးဝမရှိဘူးလေ။ဒါပေမဲ့ဟို immune နဲ့ပတ်သက်လို့ deficiency ဖြစ်လာတဲ့ကလေးဆိုတော့ရှိဖြစ်မှာပဲလေနော်။အဲ့လိုမျိုး။ဟုတ် oral suspension လို့ခေါ်တာဟုတ်ဟုတ် drop ပေးတယ်ဟုတ်ကဲ့။ drop ပေးတယ်ပေးတယ်။အောက်ကလင်းစေးတိတ်တယ်။မဖြစ်ဘူး။မတွေ့ဘူး။မတော်မတော်ဆူရိုမမ်ဘရိနက်ကိုလိုက်တစ်အဲဟိုဟာမမတော့အမားလို့ရှိရတော့တက်နိုင်ရင်မတော်ဘူးပဲအဲနီဘာတက်တက်နိုင်ရင်မတော်ဘူးပဲတုံးလို့ရှင်လဲဟိုတုံးသေးတော့ပဲတုံးအကြာကြီးမတုံးနဲ့နော်ဟိုဟိုຕົງຈິນແລ້ວແຕ່ແຫຼະຫາຕິດຕິດຈະຕົງເລໂຕວ່າປ່ຽນໄດ້ດີຫາບາໂຮວ່າສຸດໄປແລ້ວດີຫາສຸດໄປແລ້ວອັນລູໄປລູບໍ່ຢາກເລອັນລູບໍ່ລູດໍຕື້ກໍບໍ່ຕື້ດາຕື້ກໍບໍ່ຕື້ດາອືມແຕ່ລະໂຕລະອະຕົງຍາດໍເອບໍດາດາບໍເຊິ່ງສັກກະໄຕບໍ່ຊິດໍເລເນາະອືມອືມເອບໍນາວຊີ້ບໍ່ຊິດໍໂຫທ็อปກໍຕົ້າໄລດໍນາວແຕ່ບໍ່ຊິດໍເອໂລດີຄູແລ້ວດີ UTI ສູ້ໂຊຊິຫຍັງເລ trimethoprim ຫັ້ນဟလာဟလာအဲ့နခုပေါင်းတဲ့ကိစ္စတွေလည်းဒီမှာအရန်ရှုပ်တယ်နော်ကျမဟိုကလေးလေးဟိုရိုးရိုးပဲ multi vitamin လေးပြောတယ်မိဘပြောလေဝယ်လို့မရဘူးကြည့်လဲပြူဝါမရှိဘူးနော် plus something plus something ဆိုကြောက်တယ်လေအဲ့ something ကိုကြောက်တာလေးဒီမှာရေးဆိုတော့ဟိုပေါ့နော်ဒုက္ခရောက်တယ်ဟုတ်တယ် UTI က nitro Cephalosporin ရဲ့ဟိုပါဟိုဥစားခုနလို erythromycin group ပွားတာပေါ့နော် macrolide oxy ပွားတာပေါ့ဟို allergy ရှိတယ်ဆိုလို့ရှင်လေပြောလို့ရှင်ပေါ့သူတို့ပြောခဲ့လို့ရှင်ရှောင်တာပေါ့နော်အဲ့လိုမျိုးဆိုတော့တုံးတယ်အဲ့သူလည်းအလိုက cross နည်းနည်းရှိရယ် cross creativity ရှိရယ်သုံးလို့တော့ရပါတယ်အေးပေါ့သုံးလို့တော့ရပါတယ်အဲ့လိုမျိုးဟိုမှာတိတ်မသုံးတော့ပေးလိုက်ရင်တည်း effective ဖြစ်တယ်နော်ဆေးကတိုးတယ်ပေါ့နော်ဟုတ်လားအဲ့လိုကဲ rheumatology သွားလိုက်တော့လေ rheumatology ဘာတွေဘာ case တွေတွေ့လဲ မှာပါတယ်တွေ့လဲဒီမတော်တယ်ဒီခလေးခလေးပြောတာ
ခလေးပြောဖို့ဒီမှာရိုဘော့တော်ကိုမထွေဘူးဟုတ်လားဟုတ်ဘူ
းဟုတ်လား
ဆိုးဆုပ်ကိုပါ
ဟုတ်လားရှားတယ်နော်
ကားလာမစားဘူးကို
ဒီကိုမသိတာလေကိုပဲလွတ်နေတာလား
ဘာမှမသိတာလေကို
ဘက်ဒရိုက်တူလာလာကားကိုအက်ဆယ်လီကိုခိမလာပါဘူးနော်ရှိလားဒီမှာ
ရှာ
ဒီမှာကြီးရင်ဘက်ဒရိုက်တူအက်ဆယ်လီကိုကောက်ပြီးရှိ
တယ်ဒီမှာအဲ့ဒါဆိုရင်လက်ချပြောလို့ပဲပြောလိုက်တော့အဲပြောမယ်လေပြောမယ်ပြောတယ်ဆိုတော့ရူမတော်လဂျီမှာဟိုဥစားပေါ့နော်ဒီနာမည်ကတခုပဲရှိတာပေါ့နော် JIA ပေါ့နော် JIA ဆိုJuvenile idiopathic arthritis. Juvenile means under 16. Idiopathic, no cause. We don't know the cause. No, then you feel poor, palara, no. Arthritis, arthritis, so that name ya to definition pa bida. Aito tuwa le clinical diagnosis be. Ara le allergy ne sen ne. Ma ahari clinical re yu de ma test ka tai a ko lu mya au. So that clinically ya ba phim le symptom bo. Symptom ga persistent symptom က4 to 6 weeks ရှိရတယ်။ရှိမှပြောလို့ရတယ်။ထားပါတော့အဟိုပြီးဟိုဆရာမေးခွန်းလာမယ်နော်။ကဲဘာ symptom နဲ့လာမယ်လို့ထင်လဲ။ joint pain fever institutional symptom ဟုတ်ဆိုတော့ type ပုံမူတည်တာပေါ့နော်။အဲ့တော့ဒီမှာ type ပြောပြမယ်လေနော်။ type က6ခုလားလို့ကလည်းကြံရအောင်လက်မြောက်လို့မရအောင်ဟိုပါပေါ့ဘလို့ခွဲမလဲဆိုလို့ရှိရင်အရင်ဆုံးခုနပြောတဲ့ fever တွေ constitutional symptom နဲ့ one group ပေါ့အဲ့ဒါက systemic onset ဆိုတာတကယ် systemic ပဲကိုယ်လုံးထိတာထိတယ်ဆိုတော့အဲ့ဒီနဲ့လာတယ်ပြီးလို့ရှိရင် pleurisy တို့ pericarditis တို့ဒီ spleen တို့ liver တို့ပါတယ်ဆွဲလင်းတွေပါတယ်ပါတယ်နော် joint လည်းပါတယ်အဲ့ဒါ one group skin rash လည်းပါတယ်ဒါ one group ကျန်တဲ့ group က fever မပါဘူးဆိုတော့ joint ကိုပဲသူကကြည့်သွားjoint mama သူကជីလိုက်တယ် joint swelling ပေါ့ symptom ပြောပြအောင် joint swelling ကိုင်းကြည့်နည်းနည်းလေးနွေးတယ်ရမ်းမပူ septic arthritis ဆိုရင် hot ရမ်း hot ဖြစ်တယ်နီပြီးတော့နာတယ်လေသူကအဲ့လောက်မနာဘူးအဲ့ခလေးတွေကဒီလိုလေးပဲသွားနေတာလေသူတို့ပေါ်တာမဖြစ်ဘူးတိမဲ့ဟို limping ပေါ့နော် limping နဲ့ပဲသွားနေတာဆော့နေတာဟုတ်လားအဲ့လိုမျိုးသွားနိုင်တယ်လုံနိုင်တယ်ဆိုတော့ moderate ပေါ့ pain က moderate ပဲရှိတယ်ကိုင်းကြည့်နည်းနည်းလေးနွေးတယ်หนีเจมาแล้วหนีเลยหนีป้ายอย่างถ่าเจมาแล้วถ่าเลยอะไรนี้ so joint swelling ชื่อ pain ชื่อป่ะเนาะ joint pain ชื่อแล้วตัว stiffness นี่ early morning stiffness ชื่อคลีก็ไม่ပြောได้กูอเมยตีตาป่ะ तू ไอ้ห่าถ่าล่ะรู้ชื่อมะเน่ถ่าอ่ะดูอาจารย์อีเว้ยพี่โดมา तू อ่ะเปียตัวแล้วมึงเอ๋เว้ยပြောตาป่ะเนาะถ้า early morning stiffness ไม่เข้าเห็นน่ะมาเมลุได้คาร์เเม่ตะนาย1 hour journey ตัวได้เปลี่ยนซึ้งไล่รู้ชื่อคลีก็ stiff ขึ้นafter long sitting ပေါ့နော်အဲ့ဒါလည်း stiffness မေးလို့ရတယ် gelling effect gel လို့ခေါ်တော့ G L gelling effect လို့ခေါ်တယ်ဒါက clinical symptom တွေအဲ့ဒီဟာ persistent ဖြစ်တာ 3-4 weeks လုံးဝမပြောင်း treatment မပြေးဘူးနဲ့လုံးဝမပြောင်းအဲ့ဒါဆိုလို့ကျင်းသေး clear နေကောင်းတယ်ကြည့်လိုက်လို့ရှိရင်အဲ့တော့အဲ့ group က oligo arthritis GI ပေါ့ oligo GI လို့ခေါ်တာ oligo ဆိုတာ less than 4 joints နော်အဲ့တော့ oligo group ကလာရင်လေ1 knee ပဲဆွဲနေနေနဲ့လာတယ်လေများသောအားဖြင့် knee ပဲလာတယ်ခါကြလို့ရှိရင် angle joint လေးလာတယ်6လောက်ပဲဖြစ်တာများကြည့်လိုက်6လောက်ပဲဖြစ်တာများတော့90ရာခိုင်နှုန်းလောက်က olive တော့လေးရငယ်တယ်2နှစ်3နှစ်လေးလေးလာတယ် under 5လာတယ်နော်နောက်တစ်ခုကသူကစိုက်ညစ်ပတ်ပေါ့ poly articular ပေါ့နော် poly ဆိုတော့ joint ကအများကြီးဖြစ်သွားပြီဖြစ်တော့ဒီ area လေးပါတာပေါ့နော်ဒီ area တော့ပါပြီ finger joint တွေပါဆရာပြောတဲ့ rheumatoid arthritis ကလူကြီးမှာဖြစ်တဲ့ rheumatoid arthritis နဲ့ကလေး GI နဲ့လုံးဝမတူအဲ့ဒီကဘယ်လူကြီးတွေ message ပေးရတာအဖေမေဆိုရင်လည်းပေါ့အတူဖွာအားရရှိတယ်ပေါ့သူတို့ဆိုရင်အဲ့လိုဖြစ်မှာလို့မဟုတ်ဘူးတူပါဘူးသူတို့နားချရတယ်အဲ့ဒါလေးကတော့သိသိမှာပေါ့နော်အတူဆိုတော့ poly articular အောင်နောက်တစ်ခုကြံသွားပြီလေနည်းနည်းရှုပ်တယ် oligo articular က6လအထိဆိုရင်အဲ့နာမည်ခေါ်တယ်6လကျော်လို့ clear မပြောက်သေးနောက် joint တစ်ခုပေါ်လာတယ်ဆိုရင် extended oligo articular ဆိုပြီးသူတို့နာမည်ပေးထားတာရှိတယ်ဒါအဲ့လိုရေးထားတာပါဒါပေမဲ့ management တစ်စိမ့်နေစိတ်မပူနဲ့တည်းမနာမည်တွေကတော့ရှုပ်နေဆောင်ရွက်ဖြစ်တော့သိရမှာပေါ့နော်ကိုကတော့သိစရာမလိုဘူးပေါ့ဆိုတော့ poly articular မှာနှစ်ခုရှိသေးတယ်ခွဲထားသေးတယ် rheumatoid factor positive group ရှိတယ် negative group ရှိတယ် two group ပေါ့နော်ဒါ poly အောက်မှာနောက်တစ်ခုကဒီ anthesitis ဆိုတာသိလားဟိုကပေါ့ tendon insertion
အင်ဆိုင်ရှင်းမှာမရအောင်လဲပြန်လဲပါမယ်နော်ပြန်လဲလဲပါအ
ဲ့ဒါကို ERA လို့ခေါ်တယ် Anthracitis Related Arthritis ERA လို့ခေါ်တယ်အဲ့ဒါ one group အဲ့ဒါကအဲ့ကလေးတွေက HLA-B27 နဲ့ associate ဖြစ်တတ်တယ်ခါလေးစစ်ကြည့်ရင်သူ positive ဖြစ်တယ်နော်အဲ့ဒါ one group နောက်တစ်ခုက psoriasis နဲ့တွဲနေတဲ့ဟာကလေးမှာလည်းရှိတယ် psoriatic JIA ဆိုပြီးရှိတယ်အဲ့ဒီမှာကျတော့ psoriasis ကခါကြလို့ရှိရင် joint symptom အရင်ပြပြီးတော့မှ rash ကနောက်မှပေါ်လာတာရှိတယ်ခါကြရင် rash ကပေါ်လာပြီးမှ joint ကနောက်မှလာတာရှိတယ်လို့ရှိမှခုလောလောဆယ်ရှိတဲ့ကလေးတယောက်ကတော့နှစ်ခုလုံးတရံနေလာတာကောင်းမှ psoriasis နဲ့ joint နဲ့တိုးတွေရောင်ပြီးလာတာလေခြေခနောက်တွေရောရောင်လာအဲ့ဒါ one group ပေါ့နော်အဲ့ဒါလွယ်သွားပြီလို့ရှိရင်ဟာခေါ်လဲ mixed with our whole audio a bit of everything so we mix group to quick ပြန်နေဟာ edit ထည့်လိုက်တယ်ပေါ့နော်ဟိုဘာမှငါမသိတဲ့ဟာ edit ထည့်လိုက်တယ်ပေါ့နော်အဲ့လိုမျိုးအဲ့တော့ဒါ clinical diagnosis နော်အဲ့လိုမျိုးပြောပြတဲ့အခါ test ကတော့ခုနကုညီမပေးလို့တော့ပြောတာဒါပေမဲ့လည်းဘာတွေလုပ်လို့ရလဲဆိုတာပြောပါဦးနည်းနည်းကြာဝနာဝရှိတဲ့ဟာလေးဘာ test လုပ်လို့ရဒါလူတိုင်းပြောတယ် ESR ANA PNA auto antibody anti nuclear antibody เนาะဆိုတော့အော်အဲ့ဒါကြီး SLE อ่ะအော်နောက်တစ်ခုอ่ะအဲ့ဒါကကြာတော့ GI လို့မပြောတော့ဘဲね rheumatology မှာပဲပါတယ် GI အုပ်စုမဟုတ်ဘူးဟို connective tissue disease အောက်မှာပါသွားရေး connective tissue disease အောက်မှာပါသွားပြီနော်အဲ့ဒါတွေက SLE group နောက်ဟိုဟာရှိသေးတယ် dermatomyositis ဆိုအဲ့ဒါတွေကရှိသေးရနော်အခြားဟာတွေရှိပါသေး fever တွေရှိသေးရနော် and NTCCP ရ RA မှာဖောက်တဲ့ဟာလीဟိုလူကြီးမှာဖောက်တဲ့ NTCCP လို့ဖောက်ခဲရတယ်ပေါ့အကုန်လုံးကိုမဖောက်ဘူးပေါ့နော်အကုန်လုံးမဖောက်ဘူးလို့အဲ့ရတော့ဖောက်ပါတယ်အေးပြောရရင်တော့ဒီ test ဆရာခုနလိုပဲ large လိုပဲတိတ်ပြီးတော့ health တော့မဖြစ်ဘူးဒါပေမဲ့ oligoarticular လာရင်ဟုတ်အမှုထားပါတော့ GI လို့ထင်anti nuclear antibody တော့ဖောက်တယ်ဒါ serology အနေနဲ့အဲ့တခုဖောက်တယ်နောက် blood အနေနဲ့မပြောလို့ပဲဟို ESR CRP ပေါ့နော် inflammatory markers ဖောက်တယ်မထူးပါဘူးဖောက်တယ်ပြီးရင်ကို treatment ပေးမယ်ဆိုရင် full blood count လေးလို့ liver function လို့ renal function လေးတော့ one set ဖောက်လိုက်တယ်နော်အဲ့လိုဖောက်လိုက်တယ် ANA က positive ဖြစ်တာလည်းရှိတယ် negative ဖြစ်တာလည်းရှိတယ် normal person မှာလည်း positive ဖြစ်တယ်သိတယ်မလားအဲ့အားလေးသတိထားမှာပေါ့နော်ကိုယ်လည်း positive ဖြစ်နိုင်တယ်ဒီကိုပါ joint problem မရှိဘူးနော် yes ဟုတ်တယ်အဲ့ဒါကြတော့အဲ့ဒါ non rheumatologic group ရှိသေးတယ် non rheumatologic group ကအဲ့ဒါလေကျွန်တော်တို့ကြည့်ရတယ် sore throat လေးနဲ့နှစ်ပတ်လောက်နေတော့ joint နဲ့လာတယ်လေ yes ဆိုတော့မဖောက်ဖောက်ရင်လည်းရပါတယ်ကျွန်တော်တို့အဲ့လိုပဲပေါ့ပြောတော့ throat swab ပြူတာကို swab ပြူရင်အဲ့မှာပေါက်တယ်လေ strap ရေးပေါက်တယ်ဆိုရင်ကိုကတော့ဖောက်ဆရာမလိုဘူးအဲ့ဒါကိုပဲ treat လုပ်လိုက်တော့ပေါ့နော်အဲ့လိုမျိုးအဲ့ဒါ one group ခုနကတရားသွားတယ်အော် ANA ကအရေးကြီးတဲ့ oligoarticular ကအရေးကြီးတယ်။ဘာကြောင့်လဲဆိုတော့ oligoarticular က especially associated with uveitis လေ။ anterior uveitis တွဲနေတယ်။ especially ANA positive ဖြစ်တယ်ဆိုရင်သူက strong association ရှိတဲ့ uveitis ဖြစ်တယ်။သိသိနေပေါ့နော်။ခုနက management ကတော့သိမယ်လေ။အဲ့ clinic တကောင်ကမျက်စိစက်ရတယ်။သူတို့ GI clinic တွေရလေ။ eye clinic ကိုသွားရတယ်။သူတို့ clinic မသိဘူး။အဲ့တော့လက္ခဏာတော့ရှိတယ်။ကလေးအကြီးပေါ့နော်ကလေးငယ်ကတော့မပြောတတ်ဘူးပေါ့အမေလည်းပြောထားတာပေါ့နော်ဟိုသုံးခုပဲပြောထားလीဟို red eye ပေါ့နော်ဇလုံးနေမယ်ကလေးက blur vision ကြည့်လို့မမြင်အောင်ပြောမယ် pain ရှိတယ် eye pain ရှိတယ် pain သုံးခုပေါ့ပြောထားတယ်အဲ့ဒါဆိုလို့ရှင်ဒါလက္ခဏာတွေပဲပေါ့နော်ဟိုကြားမှာတော့ကျွန်တော်ကြည့်နေရင်လည်းသူတို့ eye မှာလည်း every 3 months ပါဆက်ရတယ်ပေါ့နော်အဲ့ကလေးကိုတွားကိုတွား screen ကိုလောက်ရတယ်အဲ့လိုမျိုးအဲ့ဒါစစ်တင်နေ။နောက် rheumatoid factor က rheumatoid factor associated ဒီ polyarticular နည်းနည်း rare ဖြစ်တယ်။ခုန oligo ကပဲ 50% လောက်ဖြစ်တယ်လေ။ဆိုတော့ဒါပေမဲ့သူကအရင်အကူအညီတော့မဟုတ်ပေါ့နော်။ဒီ rheumatoid factor positive ဆိုလို့ရှိရင်တော့ multiple for bilateral joint clinical history မှာအဲ့လိုတွေ့နေတော့လဲဖောက်လိုက်ပါတယ်။ဖောက်ဆိုရင်တော့ဖောက်ဆက်မလို့ဘူး။ဟုတ်။အဲ့လိုမလိုလားအဖက်နဲ့တော့မဖောက်တော့ဘူးပတ်စံလည်းကုန်ခံတော့ဘူးပေါ့နော်။ဟိုမှာလည်းမဖောက်rheumatologist ဆရာစိတ်မဆိုးဘူးမဖောက်လေအဲ့လိုကိုမဖောက်ထားနေစိတ်မဆိုးအဲ့လိုပေါ့ဆိုတော့ဒါ test and test ပြီးတော့ပါလုပ်မယ် treat လောက်ရတော့မှာပေါ့ treatment လောက်ရတော့မှာပေါ့နော်အဲ့တော့ဟိုရှင်းတဲ့ဟာနဲ့စမယ်လေ oligoarticular နဲ့စမယ်လေဆိုတော့ treatment က ခံမှန်းလို့ရလားဘာလို့တင်လဲသင်ကြီးလာပေးမယ်ကော့စမရှိလေ treat the cost အခုနဟိုစား struck out of money လေဟိုတရားကြီးပြောတာတရားကြီးကတော့ cost မရှိလေမရှိဆိုတော့ဟိုပါပေါ့မပိန်ကေလာဟုတ်တယ်ဟို ibuprofen လေးရကောင်းတယ်သူက anti inflammatory ဟို action လည်းရှိတော့လေပိန်တွေလည်းကောင်းတယ်နောက်ပြီးတော့ကျမတို့ BNF လေဟို national formula မှာကြီးလိုက်လို့ရှင်သူ့ရဲ့ dose က current dose များတယ်ကျမတို့မမှတ်မိတော့ဘူးခေါင်းထဲမှာမထည့်လာဘူးအများနဲ့ဘာမှခေါင်းထဲမှာမထည့်လာဘူးကျမဖိုင်တယ်ကျမရှိတယ်လို့အဲ့လိုမျိုးများတယ်ပုံများတယ် anti inflammatory လည်းရှိတယ်ဒါပေမဲ့သူကတက်တာတာပဲရှိတယ်မပြောက်စေလေမပြောက်စေအဲ့တော့ပြောရရင်တော့ဒီ first step ကတော့လောက်တာကတော့ steroid injection ပဲ drain နဲ့ထိုးတာเนาะအဲ့တော့ထိုးမယ်ဆိုရင်အရင်အရင်စုပ်မှာပေါ့ရှိတဲ့အရင်စုပ်ထိုးမှာပေါ့เนาะဆိုတော့ steroid injection ထိုးတယ်တခါထိုးရင်3လတော့ခံတယ်ကံကောင်းရင်လုံးဝပြတ်တော့ပြန်ဖြစ်တော့ကံမကောင်းရင်ပြန်ဖြစ်နိုင်တယ်ပြန်လာနိုင်တယ်တစ်နှစ်တွင်းမှာပဲတစ်ခါတစ်ခါပြန်ဖြစ်တဲ့ကလေးရှိအဲ့ကြရင် step up နောက်ထပ် step 2ဆင်းလာတော့မှာပေါ့เนาะအဲ့တော့ joint injection တွေနဲ့ပဲလုပ်လိုက်တယ်ဟို toxic တွေပဲပေးတော့ဟုတ်တာ system နဲ့ပေးတော့လေလေးမှာခက်တာ joint injection ကကလေးอ่ะသူရောမှာဖောက်လို့မလွယ်တဲ့ကလေးလေဒီ joint နဲ့ထိုးရမသေးရရဲ့အဲ့တော့သူတို့ under fight ဆိုလို့ရှိရင် GA ပေးရတယ် general anesthesia ပေးရတယ်အဲ့ theater နဲ့ list နဲ့ coordinate လုပ်ပြီးမှထိုးလို့ရတယ်တော်တော်ဒုက္ခရောက်တယ်ဟိုဟို scan ရိုက်လို့ပေါ့နော်ဟို MRI လို့ပေါ့ရိုက်တယ်ဆိုတော့ GA ပေးမှရိုက်လို့ရတယ် under fight ဆိုလို့ရှိရင်ကလေးอ่ะအရင်ဒုက္ခရောက်တယ်ဆိုတော့ steroid ထိုးတယ်အဲခုနကသုံးလဆောင်ကြည့်ရဲ။ဟုတ်နောက် important ဖြစ်တာ physiotherapist ပေါ့ physio ဒီမှာပေါ့။ဒီမှာလိုကဟိုဟိုလက်ပြန်လည်တန်ဆွမ်းရေးပေါ့နော်။အဲ့ဒါအရင်ရေးကြည့်တယ်လေ။ဟို no limitation ဒီမှာဆော့တာပြူတာမဆော့အောင်မပြောအောင်ဖိမေးရမေးတယ်လေ။ဆော့လိုက်ရင် joint ပိုဆိုးသွားမလား damage ဖြစ်သွားလို့သူမေးတယ်လေ။မရက်ပိုင်နဲ့သူသွားနေတယ်ကပြေးနေတယ်ဆော့နေတယ်ဆော့ပါဘူးနော်။ဟို joint contracture ရောက်သွားမှာသူအချုပ်လေးလာတယ်ခုနကဟို strapness ကလေးတွေဆိုလို့ရှင်နှစ်ပတ်ပြီးလို့ရှင်လာရင်ခုရှိရရင်ဒီလောက်ဖြစ်နေပြီးရတယ်ဆောင်လို့မရတော့အဲ့လိုဖြစ်နေတော်တော်လေးကိုပြန်ဆွဲဆိုင်အောင်အဲ့လိုဖီဇီယိုနဲ့ပေါ့နော်ဖီဇီယိုကအရင်ရေးကြည့်တယ်ဆိုတော့ဖီဇီယိုနဲ့ close relationship ရှိတာပေါ့နော်အဲ့ဒါကိုဖီဇီယိုနဲ့ကိုခေါ်ပြီးတော့လုပ်ရတာပေါ့အဲ့လိုဆိုတော့ဟုတ်ပြီခုနကတနေ့မှ join ရဒီကလေးကနှစ်ခါသုံးခါလောက်ထိုးရဆိုမဟန်တော့ဘူးလေဒါတိတ်မဟန်ဘူးပေါ့အဲ့ဒါဆိုနောက်ထပ် second step ကိုစဉ်းစားရ second step စဉ်းစားမယ်ဆိုရင်ဘာပြီးမယ်ထင်လဲ old drug DMဒီမှာတပြေဟုတ်ဟုတ်ဟိုပါ methotrexate crate သုံးလုံးပဲ methotrexate သုံးလုံးကျွန်မတို့အဲ့ဒီဟာကို chloroquine ကကြတော့ဟို SLE group မှာပါသွားရေဟုတ်ကဲ့ connective tissue group မှာပါတယ်ဒီ JI group မှာမတော့ဘူးဆိုတော့အဲ့ဒီဟာပါ methotrexate ပဲသုံးတယ်တောက်ရှက်ပဲစေးလေอ๋ออะแล้วจม้ามาตองนี่ดูสิอ่ะเสียอีเดียวปีละตองนี่ละชื่อจม้าดูมาတော့จม้าเคสเหรอจม้าที่ละก็တော့ไม่ตองอยู่ชื่อมาตองเนี่ยครับคลีนมาไม่ตองสอไอ้เมทริกซ์อ่ะตอกตาชื่อเนี่ยโทราชื่อเนี่ยไซด์เอฟเฟคก็ GI ยังซูเลยตะนาวพวกกันคลีนเนี่ยโหแอนติซิเปทรีนอเซียလို့ခေါ်တာပေါ့အတောက်ခင်เนี่ยจูပြီးတွေးပြီးတော့ all and အပတ်တိုင်းကိစ္စအမြဲတမ်း regular ထိုးရတော့သူခက်တယ်လေနော်ဟိုမထိုးခင်နဲ့ all and လေးပြီထိုးပြီလေတရက်နဲ့ all and လေးကြောင်းလဲပြက်တယ်သူတို့ကြောက်တာကြောက်တာကြောက်တာချုပ်ကလေးပါပြောလဲငါအဲ့ဆေးရအဲ့ခန်းထဲမှာထားတာအဲ့ခန်းတော့ငါမသွားဘူးအခန်းထဲတော့မသွားဘူးအဲ့ဒါနော်ဟိုကလေးကပြောတယ်14 5နဲ့ကောင်းလေးအမေကသူကကြထိုးတာအမေကထိုးပြရခု16နဲ့ရှိပြီခုဒီလုံးဝထိုးကိုစိတ်ဝင်လာပြီးထိုးပြရလို့သူတို့ကြတော့တင်မလားပြီးကြောင်းသွားမယ်ယူနီသွားမယ်ဆိုလို့ရှင်အိမ်ကနေထွက်သွားရင်သူတို့ကိုယ်တိုင်လောရမှာလေလုံခိုင်းလို့မရအောင်သူကမုန်းကိုမုန်းနေအဲ့ဆေးကိုလေအဲ့လိုမျိုးဆိုတော့ဟုတ်ပြီ methotrexate ပေးတယ်ပေါ့နော်ဒါ first step ပေါ့ဒါ joint လည်းနည်းတယ်ပေါ့ခုန anti-sitis ဆရတော့နည်းနည်းဟိုနောက်ထပ် any form of methotrexate နဲ့ဆလို့ရတယ်မရတော့မှပါကျမတို့ဒီ biologic တွေ internal septo ဗာ movement တညာ movement အဲ့ဆေးတွေရှိတယ်လေဟေးเออๆอะห่าก็หัวอะห่าแล้ว SL เอออะห่าแล้ว RA รูปมาปีเนาะไรทูซิมาก็โหด SL รูปมาเรามาปีเนเน่โหดโหดเนฟไรติสบาได้หาดิซีจีเนาะอะห่าดิซีจีซ တော့အဲ့ဒီ biologist တွေအရင်စေးကြည့်တယ်နောက်ကြတော့အခု bio similar ဆိုပြီးခေါ်လာလေအဲ့ဒါနည်းနည်းစည်းသက်သားတယ်အခုအဲ့ဒါတွေတုံးတယ်ဆိုတော့ခုန methotrexate ကထိုးလို့ရှိရင် side effect တွေရှိသေးတယ်လေဆိုတော့ side effect ကလည်း monitor လုပ်ရသေးတယ်သိမလားပေးဖောက်ရသေးတယ်အဲ့ဒါလည်းသူ stream ပဲဖြစ်သွားလို့ရှိရင်၃လတစ်ချိန်ဖောက်တယ်ဒီခုနလိုပဲ cell count ပေါ့နော် cell count ဖောက်တယ် PSR CRP inflammatory marker LFT နဲ့ PD ဒီရက် electrolytes ဖောက်တယ်ပေါ့နော်အဲ့ဒီအဲ့ ESR ကို CRP ကိုကလည်း clinical နဲ့တွဲချင်မှတွေ့ရတက်ချင်မှလည်းတက်ထားပါတော့ upper limit က CRP က30ဆိုလို့ရှိရင်သူက15လောက်ပဲဖြစ်ခြင်းလည်းဖြစ်တယ် ESR လည်း upper limit 30ဆို12လောက်လည်းဖြစ်ခြင်းဖြစ်တာဟုတ်လားအဲ့လိုမျိုးတကယ် purely clinical ပဲကိုကြည့်လိုက်သူကတက်တယ်မတက်တဲ့သူက clinically ကို strong ဖြစ်တယ်ဆိုရင်ဆက်တာလို့အဲ့လိုမျိုးလေသူဒါပေမဲ့လည်းနည်းနည်းတော့ထောက်ကူတော့ပြူတာပါနော်အရန်တက်နေဆိုတော့ဒါတော်တော်လေးအားရှိသလားဟာဟုတ်တယ်ဟိုအဲ့လိုမျိုးပါနော်ဆိုတော့ဒီဟာက GIF management ကဒီဟာရကနအ eye check လုပ်တာရယ်ဟိုခုန psoriasis pollution dermatology လည်းပါတာပေါ့နော်သူတို့ skin treatment လေး cream တို့ဒီ lotion တွေပါလိမ့်တာလေးအဲ့ဒါတွေလည်းရှိတယ်ပေါ့နော် shampoo တွေပါတုံးတာရှိတယ်ခုန anthicitis ပြောပြီးသွားရယ် anthicitis က HLA-B27 နဲ့ဖြစ်တတ်တယ်အဲ့လိုမျိုးနောက်ပြီးတော့ဟို Crohn လို့ပါတော့ခမပေါ်တယ်မလားဒီ IBD associated arthritis တွေ group လည်းရှိသေးတယ်နောက် cystic fibrosis CF relatedarthritis ဆိုတာလည်းရှိသေးတယ်။အေး writers ကခလေးမှာတော့တိတ်တော့မတွေ့ဘူးရှိတော့ရှိရပေါ့နော်။အော်ဘရှေးလမ်းဘရှေးဘရှေးဘရှေးဘရှေးဆိုတာလည်းရှိသေးတယ်။အဲအေးဒါသက်အာဆိုင်မောက်တာဆိုင်ရပါတယ်။အများကြီးတော့မရှိပါဘူး။ခေါင်းထဲတော့ထည့်ထားရတာပေါ့နော်။ဒါကြီးရှိတတ်တယ်ဆိုရင်ဟာခေါင်းထဲတော့ရှိရပါမယ်။တွေ့တော့မတွေ့ဘူး။ rheumatology ကတော့ဟိုဟို management ပဲဟိုအများကြီးမရှိဘူး။အများကြီးမရှိဘူးလေ။ဒီအုပ်စုတွေတော့ပဲရှိတာလေ။ဒါရင်းနဲ့ management တော်တော်ခက်တယ်။ကတော့ monitor လုပ်ရတာတွေ compliance မဖြစ်တာတွေเนาะစီမတော့နိုင်တာမထိုးနိုင်တာတွေဟိုအဖေမရမလုပ်တာတွေအဲ့လိုမျိုးပေါ့เนาะကြောင်းပြတ်တာတွေအဲ့ဒါတွေရပဲမရဘူးအဲ့ဒါ loss spondylitis လည်းမတွေ့ဘူးရှိမရှိတော့ပဲဟိုအော်เนาะသူက back pain နဲ့လာတယ်ကလေးတွေ ਆ လीတော်တော်များတယ် back pain နဲ့လာတယ်ဒါပေမဲ့ဒီလေ rheumatology နဲ့တော့မဆိုင်တာများတယ်ဟိုတခြားကြီးလိုက်လို့ရှိရင်ဟို MSK problem လို့ခေါ်တာပေါ့ musculoskeletal ဟို non rheumatological symptom တွေလာတယ်အဲ့ဒါကြတော့ဟိုကိုကကြည့်ရ body mechanics ဆိုကြည့်ရတယ်ကလေးကို assess လုပ်လို့ရှိရင်ဒီ posture day to day သူပါလုပ်တယ်ဘလို့ထိုင်လဲ weight လေးလွဲသလားဒီအခုကဒီ phone case ဆိုရင်အိရာထဲမှာဒီလိုလေးကြည့်နေလားအဲ့ဒါဆိုပြတော့မှာပါနာတော့မှာပါ back pain လေအဲ့ဒါတွေပဲတစ်ချိန်လုံးကြည့်ပြီးတော့စစ်နေရတယ်အဲ့ဒါ rheumatology မဟုတ်သူကကြောက်တယ်လေခါးနာတယ်ဆိုလူကြီးနဲ့ရှင်ရှင်ပြီးသူကကြောက်တယ်အဲ့ဒါတွေအများကြီးကြည့်ရတယ်ဒါနဲ့သူက rheumatology မဟုတ်ဘူးနောက် group ရှိသေးတယ်လေhyper mobile joints อ่ะจาบูล่ะ joint ก็ acrobatic เลยโหลดิโห hyper mobile leg spinner joint laxity ป่ะเนาะอะไรเนี่ยแหละโหมันยังมาเลยเอเชียนปู่มาเอเชียนปู่เปียวอ่ะเนี่ยหลุยปู่เปียวเลยถูกต้องมั้ยถ่ายไหนเลยดิ sibling chain ถ่ายนะว่าตัวรู้ไม่ถ่ายไหนกูก็ถ่ายไหนตัวรู้ไม่ถ่ายไหนตัวรู้ยังตองตินอะไรဆိုအဲ့ဒီအရလည်းပိန်ပြေးတယ် join อ่ะ stable မဖြစ်တော့ဟုတ်တယ်မလားကို join stable မဖြစ်တော့ day to day လုံးလုံးတဲ့ခါကျရင်ကိုကနားတယ်ဒီကနားတယ်အဲ့ကလေးက pain နဲ့လည်းလာတယ်ကိုလုံး pain တကယ်အော်တယ်ကလေးတွေမှာလည်း pain နဲ့လာတယ်အဲ့ဒါကိုကတခြားကြည့်ပြရတယ် gait ကစကြည့်ရတယ် posture စကြည့်ရပေါ့နော်ဒီ chop ဟောက်ပိုင်းကနေစကြည့်ရဒီလိုဖြစ်နေတာလားဒီလိုဖြစ်နေတာလားကြည့်ရတယ်လေအဲ့လိုပြီးတော့ဒူးကဝင်နေတာလားထွက်နေတာလားအဲ့ဒီလည်းကြည့်ရတယ်ဆိုD to day ဟိုကဖြစ်တော့ mechanical pain လို့ခေါ်တယ်ပေါ့ဒီမှာလေဟိုယောဂါကြောင့်မဟုတ်ဘူး posture ကြောင့်ဖြစ်တဲ့ဟာ mechanical pain ဆိုပြီးခေါ်တယ်ခေါ်ပြီးတော့ physiotherapy နဲ့ shoe လို့ပါတော့ပေါ့နော် shoe specialist ကိုပြောပြီးတော့ထဲမှာ insole ထည့်တာလို့ဟုတ်လား insert ထည့်တာလို့ဒီ level ကြီးတော့အောင်လုပ်တာလို့အဲ့ဒါအဓိကပဲဆိုတော့အဲ့ဒါကြီးရတာများတယ်လို့ဒီမှာ TB ရှိတော့နည်းနည်းတခါပြောတယ်နော် TB arthritis ဆိုလို့လို့နော်အဲ့ဒါတော့နည်းနည်းခက်တယ်TV spine လေ port spine လို့နော်ဆိုတော့လောက်ရမယ်ပေါ့ခမားအဲ့ biology မပေးခင် TV စစ်ရတယ် TV စစ်တယ် X-ray ရိုက်တယ် TV test လုပ်တယ်လုပ်ပြီးတော့မှဟေး Igra new Ellie spot အများကြီးရှိတယ်အဲ့ test ရတယ်အမားတို့ကတော့ clinic ဘဝလုံးတော့မန်ဂျူးလုံးတော့ပဲအေးလုံးတော့ပဲအေးဖောက်တဲ့လူတွေဖောက်တယ်အဲ့လိုမျိုး X-ray ရိုက်တယ်ကိုယ်တိုင်အောင်လုပ်ကြတာပါအဲ့လိုမျိုးအဲ့လိုမျိုးဒါပေမဲ့လည်း history ကတော့အိမ်မရှိပါဘူးလူတော့မှမလို့လုပ်လိုက်တာလေအေ
းဒီ
biological
ဘူးကောမလဲရှင်းပြနေနေတော့ခက်တယ်ဒီမှာလည်းဒိဗတ်လည်းသိမရှင်းတတ်ဘူးအဲ့ဒီ biological ဆိုတဲ့ဟာကိုဒီဒီဘူးကောမလဲ biology means biology ပေါ့နော်အဲ့ဒါနဲ့စင်လို့ပေါ့နော်အဲ့လောက်ပဲဒီမှာပြောတတ်တယ်သိပြောမပြောတတ်ဘူး bio similarity တိုင်းပဲအဲ့လိုပဲ biological သူတို့ဟိုဒီဒီဆေးထုတ်ထားတဲ့ပုံမှာမူတည်တာပေါ့နော် process မှာဘာတွေသုံးလဲတော့မပြောတတ်ဘူး biological နဲ့ဆိုင်တဲ့ဟာသိချာတော့ကျွန်တော်မသိမမှန်မိအဲ့တော့တုံးထားမှာမူတည်ပြီးခေါ်တာပဲအိုမီဂါဟာလာမတုံးဘူးမရှိဘူးမတုံးဘူးအဲ့ဂိုင်လိုင်းထဲမှာလည်းမပါဘူးမပါဘူးมาตั้วบ่ลุนนี่ล่ะถ้าลุนลุนแล้วก็ตั้วลุยได้ครับเจื้อสุบไปย่าวันตาบาได้จะบอกลุนจะมาแล้วแพลนไม่ลุถ่าแล้วเปลี่ยนให้ชอบเดียวอ๋อลุนก็นี่ถั่วล่ะไม่รู้เออๆๆเข้าได้ป่ะเข้าได้โอเคโอเคอ๋อโหๆโหๆโหအမရဲ့ email လေးပေးခဲ့ပါလားကျမဟို guideline ပို့ပေးပါဟုတ်တင်လာကိုပေးလိုက်အမတင်လာကျမကိုပို့ပေးလိမ့်ဟုတ်ကဲ့နော်အဲ့မှာနည်းနည်းကြည့်လိုက်ရင်မှတွေ့ရတယ်ပေါ့ဟုတ်ရပါတော့ဒီ email လည်းပေးလို့ရပါတယ်ကျမပေးလို့ရတဲ့ဟာဘာလို့ရှိသေးလဲဟုတ်ကျမတို့ကမှ virus ပဲထုံးစံနိုင် viral trigger နဲ့လာတာပေါ့နော်ကျမတို့ကလည်း Hinox shoreline papura မှာကျမတို့ guideline ရှိသေးတယ် follow up တစ်နှစ်ထိလုပ်တယ်ဆိုတော့စားတိုင်းဘာကြည့်လဲ urine ပေါ့နော်မှမတော့ kidney nephritis ဆိုကြောက်လို့ပါဆိုတော့ blood pressure chain နဲ့ urine stick test လုပ်လိုက်တယ်ဘလောက် plus နဲ့ protein ကိုကြည့်တယ် 3 plus နဲ့ above ဆိုလို့ရှိရင်ကျမတို့ quantitative ဟို PCR ပေါ့ protein creatinine ratio ပေါ့နော်အဲ့ဒါတောင်းတယ်nephritis ဖြစ်သွားမှာဆိုလာတိုင်းလာတိုင်းအဲ့ဒါလဲလုပ်တယ်ပထမကတော့တပတ်မှာ follow up 2 weeks ပြီးတော့တလပြီး every 3 months 6 months နောက်ဆုံးတစ်နှစ်ကြာတော့ပုံကောင်းနေကျွန်တော်ရက်လိုက်တယ်အဲ့ကလေးကိုစမကြည့်တော့ nephritis ကိုကြောက်လို့အဲ့ဒါပါပဲအဲ့ဒါ treatment ဘာမှမပေးဟုတ်ကဲ့ဟုတ်ဟုတ်ဟုတ်ဟိုဟိုဟိုသူတို့ joint pain နဲ့လာတတ်တယ်နော် joint pain နေမှာလည်းလာတတ်တယ်အဲ့လို paracetamol လာကျောင်းဆိုင်ဘိုင်းနာပြီးအကွက်ထွက်တာအကွက်ကလည်းအာတီကေရီယာပုံစံမျိုးလားဟုတ်လားသူကအဲ့ဒါကြီးကြတော့နော်ဟိုငငယ်အသက်ဘယ်လောက်လဲကြီးပဲပေါ့လေလူကြီးပေါ့ဆက်ရှင်နေလားဟိုအရင်ကဆိုင်ဘာမှမဖြစ်ဘူးခုမှဖြစ်တယ်ဩဟုတ်ဟုတ်ဟုတ်စားလိုက်လို့ရှိတယ်ဟုတ်ပိုင်းပါဟုတ်ပိုင်းအောင်ဟုတ်ပိုင်းပါကြီးဟုတ်အဲ့တော့ကျင်းနေတာသူမတည့်လို့ပဲမတည့်လို့ပဲပြောလို့ရမှာပေါ့နော်မစားရုံပဲရှိရတာပေါ့နော်နောက်သူက essential လဲမဟုတ်လေကိုတားရတဲ့ပေါ့နော်မစားဖို့ပဲရှိရတာပဲဟုတ်အဲ့သူကရ typical ကြီးလဲမဟုတ်နော်သူရဲ့ presentation က GI လဲပါတယ် skin rash လဲပါတယ်နောက် bruise လို့လဲပါတယ်ဒီမျိုးပဲနော်ဟို typical articularia ပဲလာတာလေ bruise မပါအောင်အဲ့လိုမျိုးအဲ့တော့အဲ့နှစ်ခုလောကနည်းနည်းတော့ especially နှစ်ခုလောကနည်းနည်းတော့ရှားသေးတာလေနော
်အဲ့ဒါကြားတော့ပိုရှိတာဒါကြားလို့
နည်းမျိုးစုံနဲ့တွေ့တာရှိပါဟုတ်ကဲ့ဟုတ်ဟုတ်ကျမဟိုမသိဘူးမသိရလားခုနကကျမ TV ကြောက်တယ်လေ TV ကြောက်ဆွဲလေးဖြစ်တာကြောက်ဟုတ်တယ်နော်ရှာရပြခုနကလို strap ကြောက်လားနော် infection ပဲမြင်ရတော့ပေါ့နော်ဟိုမှာ DIY ရဲ့ infection တော့မဟုတ်ဘူးအဲ့ဒါခွဲလို့ရတာပေါ့ကျန်ရလို့လဲမေးလို့မရှိတော့ဘူးဆိုရင်တော့လဲတိတ်လိုက်ကြမယ်လေတွေ့ရတာတွေ့ရတာဝမ်းသာပါတယ်ရပါတယ်ဒီလိုလေးပြည်လာရင်ပြေးလာရင်ရှင်းသွားတယ်ကျွန်တော်တနေ့တည်းများတ
I don't know.